Welcome to the Voice of America in Burmese.
Mingla mane kema shin. Washington ni review American tan ga ni 2020 June 16 ye bodhu ni mane khen season re ko Myanmar san no jin mane 6 na yi ga ni 9 na yi thi line no meter 24 40 ne 51 line line meter 190 ro ga ni thaut lwan pe ni ba bi.ကျမခင်မျိုးတပ်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။အမေရိကန်နိုင်ငံတဝန်းလမ်းမာရီဘော်ထွက်ဆန္ဒပြမှုတွေဆက်ပြီးပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရဲတပ်ဖွဲ့တွင်ပြုပြင်ပြောင်းလဲလုပ်ငန်းတချို့ကိုချပြထားတဲ့သမ္မတအမိန့်ကိုအင်္ဂါနေ့မှလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ရာဇဝတ်မှုကင်းလျှော့ချရေးနဲ့ရဲတွေရဲ့အဆင့်တန်းမြင့်တင်ရေးဟာရည်ရွယ်ချက်ချင်းဆန့်ကျင်မှုမရှိကြောင်းလူအတိုင်းဝိုင်းတွင်လုံခြုံစိတ်ချရေးအတွက်စိတ်ချရတဲ့ရဲလုပ်ငန်းလိုခေါင်းစဉ်တက်ထားတဲ့အမိန့်စာကိုလက်မှတ်မရေးထိုးခင်မှာသမ္မတထရမ့်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။သမ္မတရဲ့အမိန့်စာတွေကရဲလုပ်ငန်းလှုပ်ဆောင်တင်တာတွေထဲမှာအဓိကရောရော့ချအောင်လုပ်တဲ့နည်းတွေနဲ့အင်အားသုံးတဲ့ဆန်စနစ်တွေကိုသုံးဖို့လေ့ကျင့်ပေးတဲ့အရာရှိတွေဟာကျွမ်းကျင်မှုလက်မှတ်ရထားသူတွေဖြစ်ဖို့ပါဝင်ပါတယ်။ဒါအပြင်စိတ်ကျန်းမာရေးပြဿနာဒါမှမဟုတ်မူရဆေးဆွဲနေသူတွေလိုအကျံဖက်လို့ရမဟုတ်တဲ့ပြဿနာတွေကိုကင်တွဲဖြေရှင်းရမှာလေလူမှုဝန်ထမ်းတွေနဲ့ရဲတွေပူးပေါင်းဆောင်ရွက်တဲ့ဝန်ဆောင်မှုကိုထူထောင်ဖို့လဲပါဝင်ပါတယ်ဒါပေမဲ့နိုင်ငံတလွှားဆန္ဒပြသူတွေထောက်ပြပြောဆိုနေတဲ့ခွဲခြားဆက်ဆံမှုနဲ့ရဲတွေရဲ့လုပ်ရက်ဆက်နွယ်နေတာနဲ့ပတ်သက်လို့တော့သမ္မတထရမ့်ကဘာမှပြောမသွားတာအတွက်အတိုက်ခံဒီမိုကရက်တစ်ပါတီကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာချက်တစောင်းထုတ်ပြန်ပြီးသမ္မတရဲ့အမိန့်စာဟာအားနည်းနေတယ်လို့ဝေဖန်ခဲ့ပါတယ်American နဲ့တရုတ်တို့ကြားအငင်းပွားမှုတွေအများပြားရှိနေချိန်မှာပဲ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ဟာတရုတ်ကွန်မြူနစ်ပါတီနိုင်ငံရေးရာအကြီးအကဲရန်ကြီးရှိနဲ့ဗိုလ်တပ်ခုနဲ့မှာတကပိတ်ဆွေးနွေးပွဲလုပ်ဖို့အတွက်ဟဝိုင်ယီကိုခီးထွက်ခွာသွားပါပြီ။အင်္ဂါနေ့စတင်တဲ့ဒီဟဝိုင်ယီခီးစဉ်မှာဝန်ကြီး Pompeo နဲ့အတူသူ့လက်ထောက် Stephen Biegun နဲ့လိုက်ပါသွားတယ်လို့နိုင်ငံရေးဌာနကပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။တီးတဲ့ဆွေးနွေးပွဲကို Honolulu ကHakem American leader အခြေစိုက်စခန်းမှာကျင်းပမှာဖြစ်ပြီးနှစ်နိုင်ငံကြားထိတ်တဲကျုံနေရတဲ့ပြဿနာအများအပြားကိုဆွေးနွေးဖို့ရှိတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတွေကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာမပြေလည်မှုတွေရှိနေတယ်လို့တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုင်ရာကင်တွယ်ပုံတွေလူခွင့်ရေးဆိုင်ရာအပြင်ဟောင်ကောင်အရေးကိစ္စနဲ့တောင်တရုတ်ပင်လယ်ပြင်ထဲတရုတ်ရဲ့လှုပ်ဆောင်မှုတွေတိုးလာတာနဲ့ပတ်သက်ပြီးAmerican နဲ့တရုတ်တို့ကြားမပြေလည်မှုတွေအများအပြားရှိနေတာပါအခုဆွေးနွေးပွဲခီးစဉ်မှာမြောက်ကိုရီးယားဆိုင်ရာအထူးတန်မှဘေကင်ပါလိုက်ပါသွားတာကြောင့် American နဲ့မြောက်ကိုရီးယားတို့ကြားရှေ့မဆက်နိုင်တဲ့ဆွေးနွေးပွဲအတွက်ပါတရုတ်နဲ့ပြောကြားနိုင်ခြင်းရှိနေတာပါဂျာမနီမှာရှိတဲ့ American တပ်သားအရေးအတွက်ကို short ချမယ်လို့ American သမ္မတ Donald Trump ကကြေညာခဲ့ပြီးနောက်တနေ့မှာပဲဂျာမနီနဲ့ NATO စစ်မဟာမိတ်အဖွဲ့တို့က Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံတွေရဲ့လုံခြုံရေးအတွက်American တပ်တွေဂျာမနီမှာရှိနေဖို့အရေးကြီးတယ်လို့အင်္ဂါနေ့မှာပြောကြားခဲ့ကြပါတယ်။ American တပ်တွေဂျာမနီမှာချထားတာဟာဂျာမနီတနိုင်ငံတည်းအတွက်တွင်မကဘဲ American နိုင်ငံအတွက်ရောအထူးသဖြင့်ဥရောပနိုင်ငံတွေရဲ့လုံခြုံရေးအတွက်ပါအရေးကြီးတယ်လို့ဂျာမနီနိုင်ငံခြားရေးဝန်ကြီး Heiko Maas ကပြောပါတယ်။ဂျာမနီဟာ NATO အတွက်ရန်ပုံငွေထည့်ဝင်ဖို့ပြက်ကွက်ခဲ့တယ်လို့ American နဲ့ကုန်သွယ်ဆိုင်ရာမှာပါဆက်ဆံမှုမကောင်းတဲ့အတွက်ဂျာမနီမှာထားရှိတဲ့အမေရိကန်တပ်သားအရေးအတွက်ကိုရှော့ချတာဖြစ်ကြောင်းနဲ့လက်ရှိအမေရိကန်တပ်သား9,200ချထားတာကို2000ခွဲအထိရှော့ချမယ်လို့လည်းသမ္မတထရမ့်ကပြောခဲ့တာပါ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကိုရိုနာဗိုင်းရပ်စ်ရောဂါနောက်ထပ်အကူးဆက်ခံရသူ106ယောက်တွေ့လာခဲ့ရတဲ့နောက်မှာရက်ကွက်ပေါင်းအနည်းဆုံး20ခုကိုတရုတ်အာဏာပိုင်တွေကကွာရန်တင်းလုပ်ပြီးတိကျခွဲထားလိုက်တယ်လို့မြို့တော်အတွက်လည်းအသွာအလာတွေကန့်သတ်လိုက်ပါတယ်။စင်တပရင်းနေမှာလူနာသစ်ရှိလာတာပထမဆုံးတွေ့ခဲ့ရပြီးဒါဟာဘေကျင်းအနောက်တောင်ပိုင်းရှင်ဖာရီပင်လယ်စာရောင်းချတဲ့စူပါမားကတ်နဲ့ဆက်နွယ်နေပါတယ်။တနင်္လာနေ့မှာနောက်ထပ်အကူးဆက်ခံရသူ28ယောက်ရှိလာခဲ့တဲ့အတွက်ဒေသခံ6000ကိုနေအိမ်တွေကနေအပြင်မထွက်ရအမိန့်ထုတ်ပြန်ပြီးရောဂါပိုးရှိမရှိစမ်းသပ်မှုတွေလှုပ်လာတာပါ။တရုတ်နိုင်ငံဝူဟန်မြို့ကစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကမ္ဘာတစ်လောအကူးဆက်ခံရသူဟာအင်္ဂါနေ့အထိဆို8000ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက4,400နီးပါးရှိနေပြီလို့American John Hopkins စတမ်းမှာဖော်ပြထားပါတယ
် VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ 524 kHz 12133ည ိုင်းဒိုမီတာ40 kHz 9139ဟိုင်းဒိုမီတာ51 kHz 9805နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရမ်ထော်ပါ VOA မြန်မာပိုင်းမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကလတ်ပကရီယမ်ဂျိုအန်တိုနီယိုဂူတာရက်စ်ရဲ့ကလေးသူငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာ2020ခုနှစ်အစည်းအကမ်းစာမှာမြန်မာစစ်တပ်ကကလေးစစ်သားစုဆောင်မှုပြုလုပ်တဲ့လက်နက်ကိုင်တပ်ဖွဲ့စည်းရုံးကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်။ကလေးစစ်သားစုဆောင်မှုသည်တတယုံနေသွားသလိုအရေးယူဖြစ်ပေးမှုတွေဆက်လက်ပြုလုပ်နေပြီးကလေးစစ်သားစုဆောင်မှုနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုချေရခံပြီးအစည်းအကမ်းမှုသဘောတူညီတာကြောင့်အခုလိုစီးရင်တွေကဖယ်ရှားလိုက်တာလို့ကုလသမဂ္ဂအစည်းအကမ်းခံထားပါတယ်။ဒါပေမဲ့လူခွေချူပေါ်တာတွေကြောင့်ကလေးတွေပေါ်ထိခိုက်နေတာမှုတွေရှိနေသေးတဲ့အဖွဲ့အစည်းဖြစ်အစည်းအကမ်းစာရဲ့အချက်ပေါ် Annex 1 ပါစီးရင်တွေမှာတော့တပ်မတော်ကြီးတက်တဲ့နေကြားဆောင်တက်ပူတွဲထားတဲ့တက်တွေကိုဆက်လက်ထည့်သွင်းထားပါတယ်။အစိုးရလက်နက်ကိုင်တပ်မဟုတ်တဲ့ဝါပြည်သွေးစီကြီးကြီးတက်လည်းအဲ့ဒီစီးရင်တွေမှာပါဝင်နေပါတယ်။လိန်ချဖတ်မှုတက်ဖြတ်မှုနဲ့ကိုအင်ကာဆုံးရှုံးစင်မှုဆိုင်ရာကျူးလွန်ချက်တွေကြောင့်အဲ့ဒီအချက်ပေါ်စီးရင်တွေမှာထည့်သွင်းထားတာဖြစ်တယ်လို့အစည်းအကမ်းထားပါတယ်။ကလေးစစ်သားစုဆောင်တဲ့လက်နက်ကိုင်အဖွဲ့အစည်းရဲ့မှာပါရှိတဲ့အဖွဲ့အစည်းတွေအနေနဲ့သစ်စင်စီးရင်ကစားအစ်မထုတ်ပြန်ပြီးတက်တတာကာလအတွင်းကုလသမဂ္ဂရဲ့လုပ်ငန်းစီမံချက်ကိုအပြည့်အဝအကောင့်ထည့်ဖော်ပြီးကလေးစစ်သားစုဆောင်တဲ့အပြည့်ကျူးလွန်မှုတွေရပ်ဆိုင်မယ်ဆိုရင်အခုလိုကလေးစစ်သားစုဆောင်တဲ့လက်နက်ကိုင်အဖွဲ့အစည်းကနေပယ်ဖျက်နိုင်တယ်လို့လည်းကုလသမဂ္ဂကအစီရင်ခံထားပါတယ်ခင်ဗျာတရုတ်နဲ့အိန္ဒိယနိုင်ငံကတပ်ရင်အားတွေတိုးချဲ့ချထားတဲ့ဟိမဝန္တာတောင်တန်းအနောက်ပိုင်းနယ်စပ်မှာတပတ်တပ်တွေအကြခက်ရက်ဖြစ်ပွားရာကအိန္ဒိယစစ်သား20သေဆုံးခဲ့တယ်လို့အိန္ဒိယစစ်တပ်ကမနေ့အင်္ဂါနေ့ကပြောပါတယ်တပ်ဖက်ရာပွဲတင်းနာတွေကဖြစ်ပွားခဲ့ရမှာအသေးပြောက်ရှိခဲ့ကြောင်းနဲ့အိန္ဒိယဘက်ကအရာရှိတူနဲ့စစ်သားတွေသေဆုံးကြောင်းတင်းမာမှုရှော့ချဖို့တနိုင်ငံအစ်စ်ပြေအရာရှိတွေတွစ်ဆုံဆွေးနွေးနေကြောင်းအစိုးရသတင်းတွေမှာဖော်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ပြထန်ထန်တရားရရှိထားတဲ့စစ်သား19ဦးထပ်မံသေဆုံးကြောင်းအိန္ဒိယစစ်တပ်ကအခုလိုကြေညာလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့အသေးပြောက်နဲ့တရားရမှုအကြောင်းမပြောဘဲအခင်းဖြစ်ပွားခဲ့တာကိုသာအင်ကန်နေကအတည်ပြုကြေညာခဲ့ရမှာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရာဇော်လျန်ဂျန်းကအိန္ဒိယစစ်သားတွေလက်ဆက်ကိုနှစ်ကြိမ်ကျော်ဖြတ်ပြီးတရုတ်စစ်သားတွေကိုရန်စတိုက်ခတ်ခဲ့လို့သေဆုံးတရားရမှုတွေရှိတယ်လို့ပြောပါတယ်။မိုင်ပေါင်း1200ကျော်ရှိရတဲ့နိုင်ငံတွေစပ်မှာတတိပတ်အတော်ကြာတင်းမာနေတဲ့အခြေအနေတွေကြောင့်တိုင်းရင်အားတွေတိုးချဲ့ချထားခဲ့တာပါ။နှစ်ဖက်တပ်သားတွေကြားမကြာခဏထိတဲ့ရင်ဆိုင်တာတွေရှိခဲ့ပေမဲ့အခုလိုအသက်သေဆုံးမှုမျိုးမရှိခဲ့တာဆက်စုနဲ့အတော်ကြာခဲ့ပြီဖြစ်ပါတယ်။နိုင်ငံကရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ပေါ်အမေရိကန်စိုးရွားကပိတ်ဆို့အရေးယူမှုတွေလုပ်ပေမဲ့အလျှော်မပေးဘဲ ICC ရဲ့ရည်တည်ချက်ကိုခိုင်ခိုင်မာမာဂိုင်ဆွဲသွားမယ်လို့ ICC ရှေ့နေဖာတူဘန်ဆူဒါကပြောပါတယ်။ ICC ကအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တို့ကျူးလွန်ခဲ့တဲ့တပ်တရားရှိပွဲရာဇဝတ်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံဘွားဖာတူဘန်ဆူဒါကအမေရိကန်ရဲ့အရေးယူမှုကြောင့်နိုင်ငံကစစ်ရာဇဝတ်မှုကျူးလွန်သူတွေကိုရှာဖွေစစ်ဆေးဖို့သူ့ရဲ့လုပ်ငန်းဆောင်တာတွေကိုရိုက်ရိုက်သွားစေမှာမဟုတ်ကြောင်းနဲ့ ICC ကိုတိုက်ခိုက်တာဟာICC ကကိုစားပြုပေးနေတဲ့ဆရာဇဝတ်မှုကျူးလွန်ခံရသူတွေကိုလည်းတိုက်ခိုက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကတော့ American နိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်ကြောင်းပြောပြီးမဟာမိတ်နိုင်ငံတွေကိုလည်းသတိပေးခဲ့ပါတယ်။
Cannot, we will not stand by as our people are threatened by a kangaroo court.And indeed, I have a message to many close allies around the world.
The Amore Dilo Koyunga, American Nagandari go Chen Chow Dago, Lekha Mamahu Jaune, Kababoka, American Mahame Naganu, Tipi, Afghanistan Yama, American Letter Taka Kere, Nidu Mahame Dreene, Three and Nagandari, Gulu Chen Chow Kayabu Shili Melule, Waji Pompioga, Three Pigabari.အမေရိကန်အရေးယူပိတ်ဆို့မှုအရ ICC အမှုရမ်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ကိုပိတ်ပင်ထားပါတယ်။ဈေးသက်သာပြီးလွတ်လပ်ကူရနိုင်တဲ့ steroid ဆေးတစ်မျိုးက COVID-19 ရောဂါကြောင့်ရောဂါဝေဒနာပြင်းပြင်းထန်ထန်ခံစားနေရသူတွေကိုကုသပေးနိုင်တယ်လို့ဗြိတိန်သုတေသနပညာရှင်တွေကအင်္ဂါနေ့ကပြောပါတယ်။အစိမ်းရောင်ယောဂါနဲ့တခြားယောဂါတွေကိုကုသရမှာအသုံးပြုတဲ့ dexamethasone ဆေးကရောဂါရည်တာတွေကိုတတ်တာစေတဲ့ steroid ဆေးတစ်မျိုးဖြစ်ပါတယ်။လူနာ 6,400 ကျော်ကိုသူတေသနာပြုလေ့လာချက်အရဒီဆေးကအရေးပေါ်အခြေအနေမှာရှိတဲ့လူနာတွေမှာအကျိုးသက်ရောက်မှုအထူးသဖြင့်ရှိတာကိုတွေ့ရပြီးယောဂမပြင်းထန်တဲ့လူနာတွေပေါ်မှာတော့အကျိုးသက်ရောက်မှုနည်းတယ်လို့ Oxford Tech သို့သူတေသနာပညာရှင်တွေကပြောပါတယ်။ဒက်ဆာမီတာဇုန်းတောက်ဆေးဒါမှမဟုတ်အကျော်ဆေးထိုးသွင်းပြီး COVID-19 လူနာတွေကိုကုသရာမှာ သက်ရှူဆဲတထားရသူတွေနဲ့သေဆုံးမှု35ရာခိုင်နှုန်းနဲ့အောက်ဆီဂျင်ပဲလိုအပ်သူလူနာတွေနဲ့သေဆုံးမှု30ရာခိုင်နှုန်းအထိရှော့ချနိုင်ခဲ့တယ်လို့ဆိုပါတယ်။ဗြိတိန်ကျန်းမာရေးဌာနအနေနဲ့ COVID-19 ရေးပေါ်လူနာတွေအတွက်ဒီဆေးကိုအများဆုံးအသုံးပြုသွားမှာဖြစ်ပြီးနောက်ထပ်လူ3000လောက်ထိကုသပေးနိုင်မဲ့ဆေးတွေကိုစုဆောင်းထားပြီလို့ဗြိတိန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်အပြီးကုဆက်ပြန့်နေတဲ့မလာလောက်ကလေးကသာဒီဆေးကိုဗြိတိန်နိုင်ငံမှာအသုံးပြုနိုင်ခဲ့ရင်လူ9000ကျော်လောက်ရဲ့အသက်ကိုကယ်တင်နိုင်ခဲ့မှာဖြစ်တယ်လို့လည်းသုတေသနပညာရှင်တွေကပြောပါတယ်ခင်ဗျာ။ဘုဒ္ဓနဲ့မတပိုင်နောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအင်္ဂါနေ့ကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့အတွင်းတာဝန်ယူတာဝန်ခံမှုမြင့်မားလာစေရည်ရည်ရွယ်ပြီး Safe Policing for Safe Community လူအတိုင်းဝိုင်းတွေလုံခြုံစေမဲ့ဘေးအန္တရာယ်ကင်းတဲ့ရဲတပ်ဖွဲ့လုပ်ငန်းစဉ်လို့နာမည်ပေးထားတဲ့အမေတရက်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။ Black Lives Matter လူမဲရီရဲ့အသက်ဟာအရေးပါတဲ့ဆန္ဒပြပွဲတွေနိုင်ငံတဝန်းသတင်းသုံးပတ်ကျော်ကြာဖြစ်ပွားပြီးတဲ့နောက်အခုလိုအမေကိုထုတ်ပြန်ခဲ့တာပါ။ဒီအမိန့်ထဲမှာဘာရီပါတယ်လဲဆိုတာကိုကျွန်တော်ငိမ့်ချန်ကတင်ပြပေးပါမယ်။အင်္ဂါနေ့ကဝါရှင်တန် DC မြို့တော်ကတမရအိမ်ပြူတော်နှင်းစီဘန်းကျန်ထဲမှာတမရလက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်ထဲမှာရဲအရာရှိတွေရဲ့အသက်အန္တရာယ်ရှိချိန်ကလွဲပြီးကြံ့အချိန်တွေမှာလေမင်းညစ်ဖမ်းတာကိုတားမြစ်မယ်လို့အမေရိကန်တမရဒေါ်နယ်ထရန့်ကပြောခဲ့ပါတယ်
။ As part of this new credentialing process,Choke calls will be banned.
အသစ်ထုတ်ပြန်လိုက်တဲ့ရဲအရေးချင်းစစ်လုပ်ငန်းစဉ်တွေအရရဲအရာရှိရဲ့အသက်အန္တရာယ်ရှိချိန်ကလွဲပြီးလေမင်းညစ်ဖမ်းတာကိုတားမြစ်ပါတယ်။ကျွန်တော်တို့ရဲတပ်ဖွဲ့ဌာနအမျိုးမျိုးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးအားလုံးကလည်းကျွန်တော်တို့ပြုပြင်ဖို့အချိန်ကျပြီလို့ပြောဆိုခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ဟာရဲတပ်ဖွဲ့ဝင်တွေလက်ထက်တေဆုံသွားရသူတွေရဲ့မိသားစုဝင်တွေနဲ့လည်းတွေ့ဆုံခဲ့ပြီးသူတို့မိသားစုဝင်တွေရဲ့အသက်တွေအလကားမဖြစ်စေရဘူး။အလုံးအတွက်တရားမျှတမှုရစေရမယ်လို့လည်းသူ့မိန်ကုန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ရဲတပ်ဖွဲ့ဝင်တွေရဲ့တာဝန်ခံမှုတာဝန်ယူမှုရှိစေရေးအတွက်အချက်အလက် database တစ်ခုတည်ထောင်တာပါဝင်ပြီးတော့အင်အားအလွန်ကျွန်းသုံးခဲ့တဲ့ရဲတွေရဲ့မှတ်တမ်းကိုလည်းသိမ်းဆည်းထားတာလည်းပါဝင်ပါတယ်။ဒီမှတ်တမ်းကိုသုံးပြီးရဲဌာနတွေအနေနဲ့လူတယောက်ကိုအလုံးမခန့်ခင်မှာအဲ့ဒီလူရဲ့နောက်ကြောင်းကိုစစ်ဆေးနိုင်မှာပါ။နောက်ပြီးရဲတပ်ဖွဲ့တွေကိုရန်ပုံငွေရှော့ချဖျက်သိမ်းမဲ့ကိစ္စကိုလည်းစံကျင်ကြောင်းသမရထရန့်ကသူ့မိန်ကုန်းထဲမှာထည့်သွင်းပြောကြားသွားပါတယ
် But I strongly oppose the radical and dangerous efforts to defend, dismantle and dissolve our police departments.
ဒါပေမဲ့ကျွန်တော်ကတော့ကျွန်တော်တို့ရဲတပ်ဖွဲ့ဌာနတွေကိုရန်ပုံငွေလျှော့ချဒဇစီဖြုတ်ဖျက်သိမ်းခြင်းနဲ့အစွန်းရောက်အန္တရာယ်များတဲ့အာထုတ်မှုတွေကိုစံကျင်ပါတယ်။ဘာလို့လဲဆိုတော့လက်တလောသမိုင်းကိုပြန်ကြည့်လိုက်ရင်မှုကင်းဖြစ်ပွားမှုအ ਨੇ ဆုံးစံကျင်ကိုရထားလို့ပါပဲလို့ပြောသွားတာပါတချိန်တည်းမှာပဲအမေရိကန်နိုင်ငံတဝန်းမီနီယားပလစ်နဲ့အတလန်တာအပါအဝင်မြို့ကြီးတွေမှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုစတင်နေကြသလိုအမေရိကန်အထက်လွှတ်တော်တရားရေးကော်မတီမှလည်းရဲတပ်ဖွဲ့နဲ့လူအတိုင်းဝိုင်းကြားဆက်ဆံရေးကိစ္စကိုကြားနာပွဲကျင်းပခဲ့ပြီး Republican တွေဥဆောင်ရေးဆွဲမဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းအတွက်နောက်တစ်ပတ်အတွင်းတင်သွင်းနိုင်ဖို့လှုံ့ဆော်နေပါတယ်။အောက်လွှတ်တော်ဒီမိုကရက်အမတ်တွေဘက်ကလည်းလေမင်းညှင့်ဖမ်းတာကိုတားမြစ်တာအပါအဝင်တခြားအချက်တွေပါဝင်တဲ့ဥပဒေကြမ်းကိုအစိုးတင်သွင်းထားပါတယ်ခင်ဗျာ
ဗုဒ္ဓဖူးနေ့နေ့ခင်း VOE မြန်မာပိုင်းစီစဉ်ကိုဆက်လက်နားဆင်နေကြတာပါအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်က JBS အမဲသားဆက်ယုံမှာ COVID-19 ရောဂါနဲ့ကွယ်လွန်သွားတဲ့မြန်မာအမျိုးသမီးဝန်ထမ်းရဲ့မိသားစုကကုမ္ပဏီကိုတရားစွဲဖို့ပြင်ဆင်နေတဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ကော်လိုရာဒိုပြည်နယ်ဂရီလေးက GPS အမဲသားဆက်ယုံခွဲမှာ12နှစ်ကြာအလုပ်လုပ်ကင်နေတဲ့အသက်60အရွယ်နန်းဆန်းတင်ခေါ်ဒေါက်တင်အေးဟာမေလ18ရက်နေ့ညနေပိုင်းမှာကိုဗစ်ရောဂါနဲ့ဆေးရုံမှာကွယ်လွန်ခဲ့တာပါ။နောက်ဆုံးဖျားနာတဲ့အချိန်အထိအလုပ်လုပ်ခဲ့ရတယ်လို့ဆက်ယုံမှာရောဂါကာကွယ်ရေးထိထိရောက်ရောက်မလုပ်ခဲ့တဲ့အတွက်ကြံရည်သူမိသားစုတွေကကုမ္ပဏီကိုတရားစွဲဖို့ပြင်ဆင်နေကြောင်းမိသားစုဝင်တဦးက VOE ကိုပြောပါရယ်။ဒါနဲ့ပတ်သက်လို့ JBS အမေသားကုမ္ပဏီကို VOE ကဆက်သွယ်မေးမြန်းရမှာ JBS USA နဲ့ Pilgrim ရဲ့အုပ်ချုပ်ရေးဌာနအကြီးအကဲ Cameron Brut ကအီးမေးလ်ကနေအခုလိုတုံ့ပြန်ခဲ့ပါရယ်။ပထမဆုံးအနေနဲ့တေဆုံးသူအရေးအတွက်ကိုပြင်ချင်ပါရယ်။သတင်းမီဒီယာတွေထဲမှာဖော်ပြခဲ့တဲ့ JBS ရဲ့ Greeley အမေသားဆက်ယုံကွဲမှာတေဆုံးခဲ့တဲ့အလုပ်သမား၈ဦးဆိုတာမဟုတ်ပါဘူး။6ဦးပဲရှိပါတယ်အခုလို JBS မှာ နှစ်ပေါင်းများစွာအလုပ်လုပ်ခဲ့တဲ့ဝန်ထမ်းတအူဆုံးရှုံးခဲ့ရတဲ့အတွက်အရန်ဝန်းနေရပါတယ်။ကျမတို့အနေနဲ့ကြံရစ်သူမိသားစုကိုကူညီဖို့အရင်ကရောအခုပါဆက်ပြီးတော့ကန့်လန့်ထားပါတယ်။ COVID-19 ကြောင့်ထိခိုက်ရသူအားလုံးအပေါ်ကျမတို့အနေနဲ့ကိုချင်းစာနာမိပါတယ်။ဆက်ယုံမှလုပ်တဲ့ဝန်ထမ်းတွေအတွက်လုံခြုံတဲ့ပတ်ဝန်းကျင်ဖြစ်အောင်စ조사လှုပ်ဆောင်နေတယ်လို့ရောဂါကြိုတင်ကာကွယ်ရေးအစီအစဉ်အများပြားကိုလည်းအကောင့်ထဲပေါ်ဆောင်ရွက်ခဲ့တယ်လို့အီးမေးမှာရေးသားထားတာပါ Cameron Brewitt ရဲ့အီးမေးမှာဆက်ယုံအနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေကိုအသေးစိတ်ဖော်ပြထားတယ်လို့ရောဂါကာကွယ်ရေးဒေတာဆိုင်ရာအဖွဲ့အစည်းအတိုင်းဝိုင်းအတွက်ကုမ္ပဏီအနေနဲ့ရန်ပုံငွေဒေါ်လာတန်း100ကျော်လှူဒန်းခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုလို JBS ကုမ္ပဏီဘက်က COVID-19 ရောဂါကူးစက်မှုကာကွယ်ရေးဆောင်ရွက်ချက်တွေဟာနောက်ကျခဲ့ပြီးဖြစ်တယ်လို့လုံလောက်မှုမရှိခဲ့ဘူးလို့ဒေတာဆိုင်ရာအလုပ်သမားသမဂ္ဂဥက္ကဋ္ဌKim Cordova က VOA ကိုခုလိုပြောပါတယ
် Although the company has now implemented some safety interventions their response in my opinion
အခုတော့ကုမ္ပဏီကလုံခြုံမှုဆိုင်ရာအရေးပေါ်ဆောင်ရွက်ချက်တွေကိုအကောင့်ထဲဖောက်ခဲ့ပြီးပြီလို့ပြောပေမဲ့ကျွန်တော်အမြင်ပြောရရင်ဒီလိုတုံ့ပြန်မှုဟာနောက်ကျနေပါပြီလုံလောက်မှုမရှိသလိုအချိန်နဲ့တပြေးညီမဖြစ်ခဲ့ပါဘူးအခုသူတို့ပြောတဲ့ယောဂကာကွယ်ရေးအရေးပေါ်စီမံဆောင်ရွက်ချက်တွေမျိုးရှိခဲ့ရင်စက်ရုံအလုပ်သမားတွေအသက်ဆုံးရှုံးတာမျိုးမြင်တွေ့ရမှာမဟုတ်ပါဘူးလို့ Kim Cordova ကပြောသွားတာပါဆက်ယုံမှာအလုပ်သမားတွေအတွက်ယောဂအန္တရာယ်ကင်းဝေးလုံခြုံရေးဦးစားပေးလှုပ်ဆောင်မှုတေချာစေရေးအလုပ်သမားသမဂ္ဂအနေနဲ့ကုမ္ပဏီလုပ်ငန်းရှင်တွေကိုဖိအားပေးနေတယ်လို့ဆက်ယုံအလုပ်ယုံဆိုင်ရာတင်းကျပ်တဲ့လုံခြုံရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းဖို့နဲ့ဒီဥပဒေတွေကိုလိုက်နာအကောင့်ထဲပေါ်ချင်းရှိမရှိစောင့်ကြည့်စစ်ဆေးမှုတွေလုပ်ဖို့ပြည်နယ်လွှတ်တော်အမတ်တွေနဲ့မြို့တော်ဝင်ကိုသမဂ္ဂအနေနဲ့ဖိအားပေးနေတယ်လို့ဆိုပါတယ်ဒါအပြင်ဗဟုအစိုးရအလုပ်သမားဆက်ဆံရေးဘုတ်အဖွဲ့ကလည်းအလုပ်သမားလုံခြုံရေးဆိုင်ရာအားနည်းချက်တွေနဲ့ပတ်သက်လို့တရားစွဲထားပြီးဖြစ်ကြောင်း Kim Cordova ကအခုလိုပြောပါတယ
် Well the workers their families right now we have
အလုပ်သမားတွေနဲ့ကျန်းရင်းသူမိသားစုတွေရဲ့လုံခြုံရေးဆိုင်ရာနစ်နာချက်တွေကျမတို့ရရှိထားပြီးဆောင်ရွက်နိုင်သမျှအဆင့်အလုံးကိုလှုပ်ဆောင်နေပါတယ်အလုပ်သမားသမဂ္ဂဘကဗဟိုအစိုးရအလုပ်သမားဆက်ဆံရေးဘုတ်အဖွဲ့ကိုဆွဲချက်တင်ထားတယ်လို့ကျမနားလေတလို့ဆိုရင်လေတည်ဆုံးသွားတဲ့အလုပ်သမားတွေရဲ့မိသားစုတွေကလည်းကုမ္ပဏီကိုဆွဆွဲချက်တင်နဲ့တရားစွဲဖို့လုပ်နေကြကြောင်း Kim Cordova ကပြောသွားတာပါလက်ရှိ Greeley က JBS အမေသားဆက်ယုံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအလုပ်သမားပေါင်း290ကျော်ရှိနေကြောင်းလဲ Kim Cordova ကပြောပါတယ်အဲ့ဒီဆက်ယုံမှာအလုပ်လုပ်နေတဲ့အလုပ်သမားပေါင်း2000ကျော်ထဲမှာမြန်မာအလုပ်သမားစုစုပေါင်း200ကျော်လောက်ရှိပါတယ်ရှင
် COVID-19 ကြောင့်မြန်မာနိုင်ငံအနေနဲ့စီးပွားရေးမှာတည်တည်တတ်တတ်ရိုက်ခတ်မှုတွေရှိနေပြီးပြည်တွင်းအလုပ်လက်မဲ့ဖြစ်မှုအပြင်ပြည်ပကပြန်လာသူတွေအတွက်အလုပ်အကင်ကိုလည်းစဉ်းစားဆောင်ရွက်ဖို့လိုပြီးလို့ကုန်သည်ဆက်မှုအသင်းချုပ်ကသတိပေးလိုက်ပြီးဒီအပေါ်အစိုးရဘက်ကဘာတွေပြင်ဆင်ဆောင်ရွက်နေလဲဆိုတာကိုတင်ပြပါမယ်ကျမသင်္ကီထိုက်ပါ COVID-19 ကပ်ဘေးရောဂါကူးစက်ပြန့်နှံ့မှုမဆိုးပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအပိုင်းမှာတော့တည်တည်တတ်တာထိခိုက်တယ်လို့ကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးစွန်မင်းဝင်းကအင်္ဂါနေ့ဆွေးနွေးပွဲမှာပြောဆိုသတိပေးတာဖြစ်ပါတယ
်စီးပွားရေးရထိခိုက်မှုများကတော့တည်တည်တတ်တာလေးတုံ့တွေ့နေရဖြစ်ပါတယ်ရောဂါကူးစက်မှုကြောင့်ပြပနဲ့ဆက်ရဆောင်နေတဲ့အပိုင်းမှာတော့ဒီတွင်မှာပါကြီးပွားရေးလုပ်ငန်းများလက်ပရမှာအကန့်အသတ်များရှိလာတဲ့အတွက်ကျွန်တော်တို့အနေနဲ့အခက်အခဲတွေနဲ့ယူဆိုင်နေရပါတယ
်နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ထောင်ဆန်းစုကြည်ပြည်ထောင်စုဝန်ကြီးဦးတောင်ထွန်းဒုတိယဝန်ကြီးဦးဆက်အောင်တို့ပါဝင်တဲ့အွန်လိုင်းကတဆင့်ဆွေးနွေးပွဲမှာကုန်သည်ဆက်မှုအသင်းချုပ်ဥက္ကဋ္ဌကပြောတာပါဒါအပြင်ပြည်တွင်းလုပ်ငန်းတွေကအလုပ်လက်မဲ့ဖြစ်မှုတွေပြည်ပကနေရွှေ့ပြောင်းလုပ်သားဒုနဲ့ဒင်းနဲ့နိုင်ငံတွင်းပြန်ရောက်လာတဲ့အရေးကိုလည်းထောက်ပြပါတယ်။ COVID-19 ကာလစီးပွားရေးထိခိုက်မှုတွေကုစားရေးအနေနဲ့စိုက်ပျိုးရေးကဏ္ဍလုံသားအင်အားအသုံးပြရတဲ့လုပ်ငန်းတွေပြန်လည်လက်ပတ်နိုင်ရေးတို့အပါအဝင်စီးပွားရေးပြန်လည်နှိုးထရေးဆောင်ရွက်ဖို့အစိုးရဘက်ကလုပ်ဖို့ကိုလည်းဦးစော်မင်းဝင်းကတိုက်တွန်းသလိုပြည်ပကဝင်လာတဲ့လုံသားအင်အားဒုကိုအသုံးပြုနိုင်မဲ့အလားအလာကိုလည်းထောက်ပြပါတယ်။
ကိုယ်ပြန်ဒီဘက်မှာပြန်လဲဝင်ရောက်လာတဲ့ရွှေပြောင်းလုံသားများဒီတက်ဆိုင်ရာလုပ်ငန်းများအလိုက်အထိုက်ကျောက်ကျွမ်းကျင်မှုနဲ့အသွေးချိုရှိသူများပါဝင်သည့်အတွက်အကောင့်ဘက်ကကြည့်မယ်ဆိုလို့ရှိရင်၎င်းတို့ရဲ့အသွေးချိုကျွမ်းကျင်မှုကိုအလိုက်လုပ်ငန်းတွေမှာအသီးသီးမှာအစဉ်အသင့်အသုံးပြုနိုင်ဖို့လဲကျွန်တော်စီစီရမှာဖြစ်ပါတယ်
ဒီလိုလုပ်ဖို့အတွက်ပြည်ပကဝင်ရောက်လာတဲ့လုပ်သားတွေရဲ့ကျွမ်းကျင်မှုကိုစစ်တမ်းတရကောက်ယူပြီးအလို့အကံရရှိဖို့အတွက်အစိုးရနဲ့ပုဂ္ဂလိကချိတ်ဆက်ဆောင်ရွက်ရမယ်လို့သူကထောက်ပြတာပါအစိုးရဘက်ကတော့ပြန်လည်ဝင်ရောက်လာသူတွေအလို့ကံရရှိရေးအတွက်လက်တွေ့အစီအစဉ်တွေတင်ပြတာမတွေ့ရပါဘူး။ဒါပေမဲ့ဝန်ကြီးဦးတောင်ထွန်းဘက်ကတော့ပြည်တွင်းမှာအလို့ကံတွေဖော်ဆောင်ရေးအတွက်ရင်းနှီးမြှုပ်နှံမှုတွေပိုရောက်လာဖို့ဆောင်ရွက်နေတဲ့အကြောင်းအလို့ကံတသိန်းကျော်ဖန်တီးပေးနိုင်ခဲ့ကြောင်းဆွေးနွေးသွားပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုကတော့ရာထတဲ့အတိုင်းဖြစ်လာမယ်လို့သူကမျှော်လင့်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကလည်းပြည်ပကပြန်လည်ဝင်ရောက်လာသူတွေအရေးအစိုးရရဲ့စဉ်းစားချက်ကိုအခုလိုပြောပါတယ်
အဲ့တော့ပြည်ပကပြန်လာတဲ့ကျွန်တော်တို့ဒီပြန်လာဖို့ဒါရှိတယ်ဆိုကြတယ်ကျွန်တော်တို့ဒါဒီစပြီးတော့စီစဉ်ပါတယ်ဘယ်လိုကျွန်တော်တို့ကျမရေးရနေပြီးတော့ကာကွယ်မှုတွေယူမယ်နောက်ပြီးရေးရှင်းမှာဒီပြန်လာတဲ့ပြည်သူတွေရဲ့စောင့်ဝင်နေရေးအတွက်ကျွန်တော်တို့ဘယ်လိုပံ့ပိုးပေးမလဲဆိုတာတွေကိုစဉ်းစားရပါတယ
်ဒါအပြင် COVID-19 ရဲ့တက်ရောက်ရိုက်ခတ်မှုတွေကလာမယ့်လပိုင်းနှစ်အတွင်းပိုများလာမယ်လို့လဲဒေါအောင်ဆန်းစုကြည်ကသတိပေးပါတယ
်ဒီကိုဗစ်ရဲ့အကျိုးသက်ရောက်မှုတွေကဒုတိယ၄ဘတ်၄လဘတ်ဆိုတာအခုကျမတို့ဝင်နေပြီပေါ့နော်ဒုတိယ၄ဘတ်၄လဘတ်ဒီမှာနည်းနည်းပါပြီဒါပေမဲ့အများဆုံးဖြစ်မှာတော့နောက်ဆုံး၄လဘတ်မှာတတိယ၄လဘတ်မှာအများဆုံးဖြစ်ဖို့ရှိတယ်ဆိုတော့အဲ့ဒါအတွက်လည်းကျမတို့ပြင်ဆင်ထားပါတယ်ဆိုတာလည်းပြည်သူတွေကိုပြောချင်ပါတယ်
COVID-19 ကပ်ဘေးရောဂါကြောင့်ပြည်ပမှာရွှေ့ပြောင်းအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေပြန်လည်ဝင်ရောက်လာပြီးမဲ့အရေးအတွက်ဘလောက်ရှိနေတယ်လဲဆိုတာကတော့တိတိကျကျမသိရပါဘူး။မြန်မာရွှေ့ပြောင်းလုပ်သားအများစုအလုပ်လုပ်နေတဲ့မလေးရှားနဲ့ထိုင်းနိုင်ငံတို့ကနေပြန်လာနေသူတွေပြန်လာလို့သူတွေရှိနေစေဖြစ်ပါတယ်
။မြန်မာပြည်တွင်းကလတ်တန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုအိန္ဒိယဆိုရာကအပြည့်တတ်ဖို့လိုလားနေတယ်လို့ကိုဗစ်ကရောဂါအလွန်မှာလဲမြန်မာနဲ့စီးပွားရေးအကျိုးချဲ့ထွင်နိုင်ဖို့အိန္ဒိယအစိုးရကစံသားရှိနေပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာအိန္ဒိယဘက်ကလူလားချက်နဲ့စိုးရိမ်ချက်တွေဘာတွေရှိနေပါလဲ။သုံးသပ်ထားတာတွေကိုကျွန်တော်ဇော်ထက်ကပြောပြပေးမှာပါ။မြန်မာအိန္ဒိယနှစ်နိုင်ငံလုံးကကိုဗစ်ကရောဂါအလွန်မှာကုန်သွယ်ရေးပူးပေါင်းချဲ့ထွင်နိုင်ဖို့ရည်ရွယ်ရာမှာဒေါ်လာတန်200ကျော်ရင်းနှီးမဲ့မြန်မာပြည်တွင်းကလတ်တန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုလည်းအိန္ဒိယအစိုးရကအပြည့်အဝဖို့စံသားရှိနေပါတယ်။မြန်မာကအိန္ဒိယရဲ့အဓိကကုန်သွယ်ဖက်နိုင်ငံမဟုတ်ခဲ့ပေမဲ့သူ့ရဲ့အရှေ့ပိုင်းကကုန်သွင်းပိတ်ပြည်နယ်တွေဖွံ့ဖြိုးဖို့အတွက်မြန်မာကအဓိကကြားနေတယ်လို့တရုတ်ရဲ့ပထဝီနိုင်ငံရေးပေါ်မှာလဲစိုးရိမ်မှုရှိလာတာလဲအချက်တခုဖြစ်တယ်လို့လေးလာသူတွေကပြောကြပါတယ်။အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံပြီးတော့ကုန်သွယ်ရေးမှာလဲကာလရှည်လက်တွဲခဲ့တဲ့နိုင်ငံဖြစ်လို့မြန်မာနိုင်ငံအနေနဲ့အိန္ဒိယနဲ့ဆက်ဆံရေးဓိဋ္ဌိပိုကောင်းဖို့လိုကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းတပ်ကပြောပါတယ်
။သူတို့ကုန်သွယ်မှုကတော့ကျွန်တော်ဒီကပူပြီးเนาะသူတို့အများဆုံးဝယ်တာဒီလေယာဉ်ထွက်ကုန်ပစ္စည်းတွေဝယ်တာသူတို့ပေးတော့သူတို့ရှိရထွက်တဲ့အင်းနဲ့နိုင်ငံတွေရေးရေးစမှုထွန်းလာတဲ့အခြေအနေရှိတော့ဒါသူတို့ရှိရထွက်ကုန်နေရတဲ့ကိုယ့်အတွက်ဟိုအရေးပါတဲ့ထွက်ကုန်နေဖြစ်လာတယ်အဲ့တော့ဒီတပြေးတပြေးပေါ့သူရွေးချယ်မှုအများရှိဖို့တူတယ်ဆိုတော့သူတို့ကဒီဘက်ကလည်းပတ်သက်နေသူတို့ဟိုအိန္ဒိယနဲ့ပတ်သက်နေအာဖရိကနဲ့ပတ်သက်နေနောက်နိုင်ငံနဲ့ပတ်သက်နေဆိုတော့ခုနမျိုးမျိုးနဲ့ပတ်သက်နေမှာပေါ့ဒါစီးပွားရေးရှိလာမယ်
မြန်မာအိန္ဒိယနှစ်နိုင်ငံကကိုဗစ်ကရောဂါအလုံးမှာကုန်သွယ်ရေးအရှိန်မြှင့်ဖို့ရည်ရွယ်ချက်တွေရှိနေရဆိုပြီးတောင်အာရှသတင်းဌာန ANI ကအခုဇွန်လ15ရက်မှာရှင်းသားခဲ့တာပါစစ်တွေစကန်တိုးချက်ဖို့ကလတန်မြစ်ကနေချင်းပြည်နယ်ဘလောက်ဝါကိုဖြတ်ပြီးအိန္ဒိယကုန်သွယ်ပိတ်မီဇိုရန်ပြည်နယ်နဲ့အပြန်အလှန်ကုန်သွယ်နိုင်မဲ့ကလတန်စီမံကိန်းကိုအပြည့်တတ်ဖို့အိန္ဒိယအစိုးရကစံနာရှိနေရပါနှစ်နိုင်ငံတိုးမြင့်လာရဲ့ဆက်ဆံမှုကစီးပွားရေးနိုင်ငံရေးနှစ်ခုလုံးမှာရေးပါနေရလို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျွန်တော်တို့နိုင်ငံအပေါ်ပဲအရှေ့တောင်အရှနိုင်ငံအနေနဲ့ကုလူဆက်ဆံလို့သူပို့ပြီးတော့အားတိုက်လာတယ်အရင်တော့သူရဲ့အရှေ့မြောက်ဒေသဆိုတာနည်းနည်းလေးသူတို့အိန္ဒိယစွာရဲ့ဒေသကြားဆက်နဲ့တူအမေထားကြီးတွေ့ကြရပါတော့ဥပမာမနီပူကအားတန်းပေါ့နော်သာသဖြင့်ဒါပေမဲ့အဲ့ဒီဒေသတွေကိုအခုပို့ပြီးတော့ငြိမ်းချမ်းရအောင်ဆိုပြီးတော့မြန်မာနိုင်ငံနဲ့လည်းဒါနိုင်ငံရေးရောပြည်ရေးရောကုလသက်သမှုတွေပို့ပြီးတော့တိုးမြှင့်လာတာတွေ့ရတယ်။ဒီလိုနဲ့ဆီသက်တယ်ဆိုတော့ပုံပိုင်းနဲ့ကျွန်တော်အဲနဲ့မြစ်ဆီသက်တာပေါ့နော်။အိန္ဒိယကျတော့ပုံပိုင်းရောရေပိုင်းရောကျွန်တော်အဲမြစ်ဆီသက်တယ်နော်။ဒါကြောင့်အိန္ဒိယကကျွန်တော်ရဲ့ဒါဘာလို့ဆိုတော့နယ်နိမိတ်ကြားမှာသူငြိမ်းချမ်းရေးရောပြည်ပရေးရောနှစ်ခုလုံးကကျွန်တော်အတွက်အရေးကြီးတယ်လို့ကျွန်တော်မြင်တယ်မြန်မာနိုင်ငံအတွက်လေ။
အိန္ဒိယဘက်ကကလတန်စီမံကိန်းအပြည့်တပ်ဖို့ဆောင်ရွက်နေချိန်မှာပဲရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝါကအေးအေးရခိုင်လက်နက်ကိုင်နေနဲ့အစိုးရတိုက်ပွဲကြီးကြောင်းလုပ်ငန်းတွေနှောင့်နှေးမှုတွေရှိခဲ့ပါတယ်။စီမံကိန်းလုံခြုံရေးအရာလဲစိုးရိမ်စရာတွေရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်း COVID-19 ကမ္ဘာကရောဂါအခြေအနေတွေကြောင့်နေဆက်အသွားအလာတွေပိတ်ပြီးလုပ်ငန်းထိခိုက်မှုတွေရှိလာပါတယ်။အရင်းဆုံးအားဖြင့်တော့နှစ်နိုင်ငံနေဆက်တည်ငြိမ်လာဖို့အတွက်အချိန်ယူဖြည့်ရှင်းရလိမ့်မယ်လို့နိုင်ငံရေးလေ့လာသူဥမမောင်ဆိုကပြောပါတယ်
။ဒီနှစ်ဖက်နေဆက်မှာရှိတဲ့ဒီတန်ဆာနိုင်ငံပြဿနာကိုဆူလို့ရှိရင်တော့စောင့်ကြံမယ်။ဘာဖြစ်လို့လဲဆိုတော့တမှုငွေနဲ့နာကတောင်းတန်းဒီကြောမှာပဲ။အဲဒီကတဲ့ဘုံရှိရယ်အာတန်သဘုံရှိရယ်နာဂသဘုံရှိတယ်ပေါ့အဲဒီကသူကဘရိုကာဖြစ်နေတဲ့အဖွဲ့ရှိတယ်တို့ရခိုင်ပဲဒီကျဒီကောဝါနဲ့ဆက်ဆက်တဲ့အီဂျန်မှာတော့ဘောဟာဒီတဲ့အီကနကန်ဖွဲ့ရှိတာပေါ့နော်သဘုံဖွဲ့ရှိတာဒီပြဿနာကနှစ်ဖက်ရှိနေတဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မလို့ဖြည့်ရှင်းဖို့ကတော့ခက်ခဲနေတယ်လို့ထင်ပါတယ
်အိန္ဒိယကုမ္ပဏီတွေကမြန်မာဆက်သွယ်ရေးကဏ္ဍမှာ25ရာခိုင်နှုန်းဈေးကွက်ဝေစုရထားပြီးတရုတ်ကတော့သူ့ရဲ့ရန်ဝန်းနဲ့ပိုလမအစီအစဉ်နဲ့ပြည်တွင်းလမ်းမဆက်သွယ်ရေးကဏ္ဍမှာဦးဆောင်နေရပါနှစ်နိုင်ငံကိုရှင်းကြည့်မှဆိုရင်2011ကနေ2019အထိအိန္ဒိယရဲ့မြန်မာပြည်တွင်းယင်းနှိမ့်မြှုပ်နှံမှုက 3.8 ရာခိုင်နှုန်းပဲရှိရလို့ Business Line သတင်းဌာနကရေးသားခဲ့ပါတယ်ဒါပေမဲ့အိန္ဒိယကမြန်မာကိုကုန်တင်ပို့ရပမာဏကတော့2019ထက်စာရင်25ရာခိုင်နှုန်းတိုးတက်လာပါတယ်ကျွန်တော်ကတော့ဇောထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပ
ါထိုင်းနိုင်ငံမှာ COVID-19 ကပ်ရောဂါကြောင့်တလကျော်ကြာပိတ်ပင်ထားတဲ့ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်ပြီးတဲ့နောက်မေလကစပြီးစာရင်တော်များများပြန်ဖွင့်နေပါပြီအဖျော်ရမကာတွေပြန်ရောင်းဝယ်ပြုထားသလိုညမထွက်ရအမိန်ကိုလည်းရုတ်သိမ်းလိုက်ပါပြီပိတ်ပင်ခဲ့တဲ့ကာလအတွင်းစီးပွားရေးထိခိုက်ခဲ့တဲ့ထိုင်းစားတောက်ဆိုင်လုပ်ငန်းကဏ္ဍရဲ့ရှေ့အလားလားဘလို့ရှိလာနိုင်ပါသလဲ AP သတင်းဆောင်ပါကိုပြောပြပါမယ်ရှင်တကယ်တော့ကန့်သတ်ကာလအတွင်းမှာလူတွေရဲ့စိုးရွင်စိတ်တွေကြောင့်စားတောက်ဆိုင်လုပ်ငန်းတွေကိုထိခိုက်ခဲ့ပြီးဖြစ်နိုင်ပါတယ်။ဒါအပြင်ထိခိုက်လာနိုင်စရာတွေလည်းရှိနေပါလိမ့်မယ်။ထိုင်းနိုင်ငံရဲ့စားတောက်ဆိုင်လောကအတွက်တော့အခုလိုဆိုင်တွေပြန်ဖွင့်ဝင်ရတာဟာရှမ်ပိန်နဲ့အောင်ပွဲခံရမယ့်အခိုက်အတန့်ပါ။စားပွဲတောက်ပွဲတွေဆိုရင်အရက်ကလေးပါမလို့လူအများကတွေးရကြပါတယ်။စားတောက်ဆိုင်မှာရမကမပါရရင်တော့အိမ်မှာပဲစားကြမှာပါ။ဒါနာကာရုံကရော့ဟောက်စ်အသားခင်ဆိုင်ပိုင်ရှင်မှာ
Oh yeah, it is a big moment because we've been losing money for quite a long time now.
Okay, အကြာကြီးပိတ်ထားပြီးဝင်ငွေမရှိဘဲဖြစ်နေကြတော့အခုလိုပြန်ဖွင့်တာတကယ်ကိုအချိန်ကောင်းပါပဲ။အနည်းဆုံးတော့အရင်ကြေးပြီးအမျက်ကလေးနည်းနည်းပါးပါးတောင်ရမလားလို့မျှော်လင့်ရတာပါပဲ။စားရှင်တွေအတွက်စိတ်သက်သာရာရမယ်မျှော်လင့်ချက်နဲ့အတူစိုးရိမ်ပူပန်မှုတွေလည်းရှိကြပါတယ်။ဘန်ကောက်မြို့နယ်က Eat Me စားတောက်ဆိုင်ဟာဆိုင်ပိတ်ထားရတာနှစ်လကျော်နေပါပြီ။ပထမတော့ကန့်သတ်မှုကြောင့်ဖြစ်ပေမဲ့နောက်တော့အရက်သေးစာရောင်းချခွင့်မရှိတဲ့စီကံကြောင့်စီးပွားရေးအရာတွက်ချေမကိုက်လို့ပိတ်ခဲ့ရတာပါဝင်ဝင်မရှိပေမဲ့ပေးစရာအကျွေးစင်းတွေကတော့ရှိပါတယ်နိုင်ငံတကာခရီးသွားတွေလည်းအခုထိပြန်မဝင်ကြသေးတော့ဒေသခံတွေအပေါ်မှာပဲမိခိုနေရမယ်ဆိုရင်လည်းပိတ်ဆို့ကန့်သတ်ကာလအလွန်မှာဒီလူတွေဆိုင်မှာလာစားဖို့တန်နိုင်ကြပါမလား Eat Me ဆိုင်ရဲ့ပူရဲပိုင်ရှင်တင်ဘတ်လာကဘာမှမသေးကြမရေရာတွေချာမှာအခုလိုပထမဆုံးဆိုင်ပြန်ဖွင့်ရတာဟာအမှောင်တုတဲ့ခြေစုံပြည့်ဝင်ရတယ်လို့ပဲလို့ပြောပါတယ
် Our fear I think for the long time guys in this industry is
ဒီလူငန်းမှာကြာကြီးလှုပ်လာသူတွေအတွက်စိုးရင်စိတ်ကဆိုင်တွေပြန်ဖွင့်နိုင်တာမဖွင့်နိုင်တာမဟုတ်ပါဘူးဒါကသိလွယ်ပါတယ်ခက်တာကဆိုင်တွေဆက်ပြီးဖွင့်ထားနိုင်ဖို့ပါနောက်ထပ်ရပောင်း60ကနေ120တွင်စားတော့ဆိုင်အများကြီးပြုတ်ကုန်ကြဖို့ရှိပါတယ်
ဘန်ကောက်အခြေစိုက်တဲ့အစားတောက်ဆောင်ပါရှင်မီဂန်လီယွန်ကလည်းကမ္ဘာကျော်တဲ့ထိုင်းစားတောက်ဆိုင်လောကမှာအကြီးကျယ်ထိခိုက်လာဖို့ရှိကြောင်းပြောပါတယ
် I would say 20 to 30% right now might not survive
I would say 20ကနေ30ရာခိုင်နှုန်းလောက်ကဆက်ပြီးတော့ရပ်တည်နိုင်ကြမှာမဟုတ်ပါဘူးအခုထက်ပိုပြီးတော့ထိခိုက်လာနိုင်တယ်လို့ပြောရမှာပါထိုင်းစားတောက်ဆိုင်လုပ်ငန်းအဖွဲ့ဥက္ကဋ္ဌလက်ဒါဆန်ပေါ်တောင်ကလည်းဒီလိုပဲပြောပါတယ်အဓိကစားတောက်ဆိုင်ကြီးတွေအလက်စားတွေနဲ့မကြခင်ကမှစဖွင့်တဲ့ဆိုင်တွေက15ရာခိုင်နှုန်းလောက်အထိပိတ်သွားနိုင်တယ်လို့သူကပြောတာပါ။နောက်12လကနေ18လအတွင်းကျွန်တော်တို့အတွက်အတော့ကိုအခက်တွေမဲ့အချိန်ပိုင်းမဲ့လို့တနင်္လာနေ့တုန်းက AP ကိုဖုန်းနဲ့တဆင့်ပြောခဲ့တာပါ။ Tim Butler ကပိတ်ဆို့ကန့်သတ်ကာလအတွင်းကောင်းတာလေးတွေရှိတဲ့အကြောင်းလည်းပြောပါတယ်။သူကသူ့လုပ်ငန်းကိုစံပြဖြစ်အောင်တိုးတက်အောင်ဘယ်လိုလုပ်မလဲဆိုတာကိုစဉ်းစားဖို့အချိန်ရခဲ့ကြောင်းပြောတာပါ
။ I think the future you know holds good things for all
ချီရှောက်တော့ကျွန်တော်တို့အားလုံးအတွက်ကောင်းတာတွေပဲဖြစ်လာလိမ့်မယ်လို့ပြောနေပါတယ်။ကမ္ဘာကြီးတစ်ခုလုံးပုံမှန်ပြန်ဖြစ်လာတဲ့အထိတော့ကျွန်တော်တို့ရက်တီရုန်းကန်နိုင်မယ်ထင်ပါတယ်။
ထိုင်းအစားအစာတွေဟာလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်ကစလို့ကမ္ဘာမှာသတင်းမွှေးလာခဲ့ပြီးအဆက်ကဲတဲ့လမ်းဘေးအစားအစာတွေကြောင့်လည်းနာမည်ကျော်ပါတယ်။ဒါအပြင်စားတောက်ဆိုင်တွေကိုကျယ်ပွင့်ရေးအတွက်နဲ့အဆင့်တန်းသတ်မှတ်ပေးတဲ့ပြင်သစ်အခြေစိုက်နာမည်ကျော်မီချီလန်စားတောက်ဆိုင်လမ်းညွန်စာအုပ်မှာထည့်သွင်းဖော်ပြခံရတဲ့စားတောက်ဆိုင်29ဆိုင်နဲ့အတူအဆင့်မြင့်စားတောက်ဆိုင်တွေလည်းပိုတိုးလာနေသလိုအလုတ်ကင်ဖန်တီးပေးတဲ့အဓိကလုပ်ငန်းတစ်ခုလည်းဖြစ်ပါရဲ့ရှင်။ကျမခွာညိုပါ။
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။ဒါမဲ့ဇွန်လ20ရက်စနေနေ့ဟာအဘာတဝမ်းကဥယျာဉ်စွန့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေကိုအထူးအမှတ်ရကြစေဖို့တတ်မှတ်ထားတဲ့ကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။မြန်မာနိုင်ငံဟာလည်းပြည်တွင်းမှာရောပြည်ပမှာပါဒုက္ခသည်တွေရှိနေစေနိုင်ငံတစ်ခုဖြစ်တာမို့ကမ္ဘာဒုက္ခသည်များနဲ့အထူးအစီအစဉ်တစ်ခုအနေနဲ့အခုဆွေးနွေးခန်းကိုတင်ဆက်ထားပါတယ်။ကချင်နဲ့ရှမ်းမြောက်ဒေသဘက်ကဒုက္ခသည်တွေအခြေအနေနဲ့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေအခြေအနေကိုဒီညအစီအစဉ်မှာနားဆင်ကြရပါပါ။ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်းစွန်းဝင်းလန်းဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါခင်ဗျာ။
ဒေါက်ကလမ်ဆန်ဆွန်နဲ့ကိုခိုင်ကောင်းစံဒီဝီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပထမဆုံးဆရာဆမ်ဆွန်ကချင်ပြည်နယ်ဘက်မှာဒုက္ခတဲ့အရေးအတွက်ဆရာတိထားသလောက်ဘလောက်လောက်ရှိမယ်လို့ပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုဒီကချင်ပြည်နယ်ဘက်မှာဟိုကျွန်တော်ရှမ်းမြောက်ရောအပါပေါ့ကျွန်တော်ကချင်ဒေသမှာအာဒုက္ခ IDP အားလုံးတသိန်းတထောင်ကျော်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဆရာကဒီကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ပေါ့နော် KBC ရဲ့ဥပဒေအနေနဲ့ဒုက္ခသည်တွေကိုကူညီပေးနေတယ်ဆိုတော့ဆရာကကပြောတယ်ဒုက္ခသည်အရေးအတွက်အားလုံးကိုဆရာတို့လက်လန်းမှီစွာအကူအညီပေးနေနိုင်ပါလားခင်ဗျာ
အဲကျွန်တော်တို့လက်လန်းဟောပေါ့ဒီပြောပေါ့ဒီပြည့်ပြည့်စုံတော့ဟောမလုပ်ပေးနိုင်ပါဘူးဒါပေမဲ့ကျွန်တော်တို့တတ်အားတလို့ကျွန်တော်တို့ဒီ CSO တွေဗဒရေးအဖွဲ့စည်းတွေကနိုင်ငံကအကူအညီ UN INGO တွေနဲ့ဟောပူးပေါင်းပြီးမှတတ်နိုင်တလို့တော့ကျွန်တော်တို့ဒီဒုက္ခသည်တွေကိုကျွန်တော်တို့ဒီကုညီနေပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့တစ်ဆက်တည်းပဲဆရာဒီကချင်ဘက်မှာကအခုဆရာတို့ကျွန်တော်တို့အခုပြောနေတဲ့အချိန်မှာထိတွေ့တိုက်ပွဲတွေပေါ့နော်တမတော်နဲ့ကချင်ဒေသမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဂျာမာထိတွေ့တိုက်ပွဲတွေကနည်းသွားပြီမဟုတ်ဘူ
းဟုတ်တယ်ကျွန်တော်တို့ကချင်အထူးသဖြင့်ကချင်ပြည်နယ်မှာဆိုရင်အခုတနည်းလောက်ရှိပြီရင်းချမ်းနေတာပေါ့အတိုက်ပွဲမျိုးဖြစ်တာရှမ်းမြောက်ဘက်မှာတော့ကျွန်တော်တို့ဖြစ်နေသေးတယ်ဆိုတော့ကချင်ပြည်နယ်ဘက်မှာကျွန်တော်တို့အခုတနည်းနီးပါအခုဒီပြိပခါမရှိဘူးလို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ပြိပခါတွေရော့သွားတယ်ပြိပခါတွေမရှိသလောက်ဖြစ်နေတဲ့ကြားထဲမှာပဲဒီဒုက္ခသည်တွေအနေနဲ့ကတို့ရဲ့မူရင်းနေရာတွေတို့နေခဲ့တဲ့မူလဒေသကြီးရွာတွေဆိုတို့မပြောင်းနိုင်ကြသေးတာလားခင်ဗျာ
အခုကျွန်တော်တို့ဒီဘာသာရေးကောင်ဆောင်များအားလုံးပါဝင်တဲ့ KCC အနေနဲ့ဒါကို NRPC နဲ့ရော KIO နဲ့ရောကျွန်တော်ဆွေးနွေးကြည့်မှာအခုနေရပြန်ဖို့ကျွန်တော်တို့လုံးဆောင်နေတဲ့အချိန်မှာဒီ COVID-19 ကပြန်လာတော့နည်းနည်းဒီတတ်နေရတာပေါ့ဒါပေမဲ့ဟိုလုံးနိုင်တဲ့နေရာကျွန်တော်တို့ဆက်လုပ်ဖို့အစီအစဉ်ရှိပါတယ်နောက်မှဒုက္ခတွေကြီးအားလုံးကလည်းမိမိနေရဒီတက်ကိုအမြန်ဆုံးပြန်ချင်တဲ့သူတွေပဲဖြစ်နေကြပါပြီလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျဆိုတော့ကျွန်တော်အခုကိုခိုင်ကောင်းဆန်ဖက်တစ်ချက်လှည့်ပါမယ်ကိုခိုင်ကောင်းဆန်ကကြတော့ကျွန်တော်တို့ဝန်လက်ဖောင်ဒေးရှင်းဆိုပြီးတော့ရခိုင်ဘက်မှာဟလာတိုက်ပွဲတွေကနေပြီးတော့စစ်ဆောင်ထွက်ပြေးနေကြရသူတွေကိုကူညီပေးနေတယ်ဆိုတော့ကိုခိုင်ကောင်းဆန်သိထားသလောက်ရခိုင်ဘက်မှာလက်ရှိအခြေအနေအဖြစ်စစ်ဘေးဒုက္ခတွေဘလောက်လောက်ရှိနေပါလဲကိုခိုင်ကောင်းဆန
်လက်ရှိကတော့ကျွန်တော်တို့ရခိုင်မှာစစ်ဘေးဒုက္ခတွေကဒီ 35,600 ကျော်ရှိတာပေါ့နော်ဒါကကျွန်တော်တို့ဒီ REC ရဲ့စစ်တမ်းအရပေါ့တကယ်တမ်းပြောရင်တော့ဒီရက်ပိုင်းမှာဆိုရင်ဒီထက်ပိုများလာတဲ့အခြေအနေမျိုးရှိပါတယ်အကောင်လုံး 2,000 ကျင်လောက်ရှိတာပေါ့နော်အဲ့တော့ဒုက္ခတွေလို့ပြောတဲ့အချိန်မှာတော့ဒုက္ခတွေက ဒီတရားဝင်အတိမဲ့ပြုထားတဲ့ဒီအတိမဲ့ပြုခံထားရတဲ့ဒုက္ခတွေကဒီ6000လောက်ရှိပြီးတော့မှစကန်မရှိပဲနဲ့စကန်ပြင်ပမှာရောက်နေတဲ့ဒုက္ခတွေကတော့ဒီ4000ကျော်ရှိတာဗောလေစကန်တွင်းမှာတော့6000ဆိုတော့ 35000 ကျော်ရှိပါ
ဟုတ်ကဲ့ဆိုတော့ကိုခိုင်ကောင်းဆန်စကန်ပြင်ပစကန်တွင်းလို့ဘလို့ပဲခွဲသည်ဖြစ်စေဒီလူတွေဒီသူတို့နေရမှာလက်နဲ့ကင်ပရိဖာကကြောင့်နေလို့မရလို့သူတို့နေရကိုစွန့်ပြီးတော့ထွက်ပြေးလာကြရတာမလားခင်ဗျာ
ဟာသေးရှာပါတယ်ဒီလူတွေကသူတို့ရဲ့မိခင်နေရရရော်တွေရှိပါတယ်အဲ့ဒီဒေတာတွေမှာနေလို့မရတဲ့အတွက်ထွက်ပြေးလာကြတဲ့ဒုက္ခတွေဖြစ်ပါတယ
်ဆိုအဲ့ဒီလူတွေကစခန်းတွင်းမှာရှိမှတရားဝင်ဒုက္ခတွေစခန်းတွင်းမှာမရှိရင်တရားဝင်ဒုက္ခတွေမဟုတ်ဘူးဆိုတော့အဲ့ဒီလူတတ်မှတ်ထားတာကရောဟိုသဘောသဘာဝကြပါရဲ့လားကျိုးချောင်းစီလျော်ပါရဲ့လားကိုခံကောကျွန်တော်သိနားမလဲပါဘူးအဲ့ဒီဟာ
ဟုတ်ကဲ့ဒါကတကယ်တမ်းပြောရင်တော့ဒါအစိုးရရဲ့သမမှုရပြောတာပါတကယ်တမ်းကတော့ကျွန်တော်တို့ဟာဘလို့အကြောင်းမျိုးမျိုးကြောက်ပဲဖြစ်ဖြစ်နေရစွန့်ခေါ်လာတဲ့လူဆိုရင်ဒါတကယ်ဒုက္ခတွေဖြစ်တယ်ဆိုတာကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ခံယူထားကြပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်အခုတခါဆရာဆမ်ဆိုဖက်တစ်ချက်ပြန်လဲပါမယ်ဆရာဦးကပြောသလိုပေါ့နော်သူတို့တွေကိုယ့်နေရပြန်နိုင်ဖို့တွေသက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တနေ့အလားရမရဖာတွေကျူးဆောင်တွေဝိုင်းပြီးတော့ဆွေးနွေးနေကြတိုင်းနေကြညှိနှိုင်းနေကြတဲ့အချိန်မှာဒီ COVID-19 ရောဂါကြီးကဝင်လာတဲ့ခါကျတော့အဲ့ဒါကြီးအားလုံးရပ်နေတယ်ဆိုတော့ဒီစခန်းတွေအတွင်းမှာဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ရောဂါကူးစက်တာမရှိအောင်ကာကွယ်ဖို့စသည်အပြင်အဲ့ဒါတွေကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နေနိုင်ပါရဲ့လားခင်ဗျအ
ဲချိုးတင်ပြင်ဆင်မှုတွေတော့ကျွန်တော်တို့အသက်နိုင်ဆုံးလုပ်ထားပါတယ်ဥပမာ KU area ဘက်မှာရော KU ဘက်ကဒီ COVID-19 ထိန်းချုပ်ကော်မတီရှိတယ်ကျွန်တော်ဒီအစိုးရဘက်မှာရောဒီကော်မတီနဲ့ကျွန်တော်တို့အဖွဲ့စည်းထားပြီးမှဒီလိုဖြစ်လာလို့ရှိရင်ကျွန်တော်တို့ဘယ်လိုကြိုတင်ကာစီတတားစီမယ်ဆိုတော့ကျွန်တော်တို့ဒီအစင်တက်တော့ရှိပါတယ်နောက်ပြီးတော့ပညာပေးအစီအစဉ်တွေလည်းကျွန်တော်အားလုံးလုပ်ထားပါတယ်ဆိုတော့အခုလက်လောဆယ်တော့ကျွန်တော်တို့ဒီ IDP စခန်းတွေမှာတော့COVID-19 နဲ့ပတ်သက်ပြီး positive ပြီးတော့ကျွန်တော်တို့မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဒီဟိုဘောဒီ alarm တော့လုပ်ထားပါတယ်ကျွန်တော်အားလုံးအစင်တက်ရှိထားပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုခိုင်ကောင်းဆန်ရခိုင်ဘက်မှာကတော့ဒီထက်အခြေအနေကပိုဆိုးမယ်လို့ကျွန်တော်ခန့်မှန်းတာပဲဆရာဆမ်ဆန်တို့ကချင်တို့ရှမ်းမြောက်တို့ထဲစာရင်ဘာကြောင့်လဲဆိုတော့အင်တာနက်ဖြတ်ထားတဲ့အခြေအနေလည်းရှိတယ်။နောက်ပြီးတော့အကူအညီကလည်းပဲပို့ပြီးတော့လူအပ်နေမယ်လို့ကျွန်တော်ထင်တယ်ဟုတ်ပါလားကိုခိုင်ကောင်းဆန
်။ဟုတ်ကဲ့အဓိကတော့ကချင်နဲ့ကိုဟာမုံကဒီကချင်မှာကတကြောပြန်တိုက်ပွဲဖြစ်တာကကိုနှစ်ကြာနေပြီဆိုတော့သူတို့မှာကတော့နေသားလေးကြနေပြီပေါ့တိုတက်မှုလေးရှိနေသေးလို့ကျွန်တော်ကယူဆမိပါတယ်ကျွန်တော်တို့ရခိုင်မှာကြတော့ဒီ2018ဒီဇင်ဘာကနေစဖြစ်လာတဲ့ဒီပြည်တွင်းစစ်ကအခုဆိုရင်ဒီနှစ်နှစ်ပတ်ဝန်းကျင်ပေါ့လေအဲ့ဒီဝန်းကျင်မှာကကချင်တပ်အများကြီးဆိုးဆိုးတဲ့ဆုံးဆုံးတဲ့ဒဏ်တွေကိုခံနေရတယ်ဟိုနော်အင်တာနက်ဖြတ်တောက်တာလေးတပိုက်ရှိတယ်နောက်အရက်ဘက်လူမှုဖွဲ့စည်းတွေကလည်းဟိုရေရှည်ကူညီပေးနိုင်မှုမရှိဘူးနောက်အစိုးရကွန်လိုက်ကဒီနိုင်ငံတကာကူညီဖွဲ့စည်းတွေကိုဝေတော့ရောက်ပြီးတော့ကုညင်ခွေးမပြူတဲ့ဟာကတကယ်ကိုစိုးရတဲ့ဒီဟိုအနိစ္စယုံတစ်ခုလို့ဖြစ်တယ်လို့လူဂုံတိတ်ခါနဲ့နေထိုင်ရတဲ့ဒီဒုက္ခတွေတွေမဟုတ်ဘူးပေါ့အဲ့လိုမျိုးဖြစ်နေတာကိုမြင်တွေ့နေရပါတယ်ခဏ
ဟုတ်ကဲ့နောက်တစ်ခုကဒီ COVID-19 ကာကွယ်တဲ့အခြေအနေကကာကွယ်နိုင်တဲ့အသိပညာပေးနိုင်တဲ့အခြေအနေရလဲပဲဘယ်လောက်ထိများထိထိရောက်ရောက်နိုင်ငံနေနေလုံနေနိုင်ပါလဲကိုခိုင်ကောင်းဆန
်အတိအကျတော့ဒီ COVID-19 နဲ့ကတကယ်တမ်းပြောရင်တော့ဟို percentage တော်တော်နေတဲ့ဟာပဲလုံနိုင်ပါတယ် COVID-19 နဲ့ပြောရင်တော့ဒီ IDP မှမဟုတ်ဘူးရခိုင်ပြည်ထဲမှာကိုနိုင်ကလည်းလုံနိုင်တဲ့အခြေအနေကတော်တော်နေတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ဒီတချို့လူတွေရဲ့ဒီခံစားမှုပေါ့လေအထူးသဖြင့်တော့ IDP ကလူတွေကဘလို့မှ3ပေအကောနေဖို့6ပေအကောနေဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးဟိုတချို့ຫນွေပိုင်းကဆိုရင်ຫນွေရာသီမှာဆိုရင်ရေတော်တော်ရှားတယ်လက်စေဖို့ဆက်ပြတွေကလာမှလေပေါ့သူတို့အတွက်ကအဲ့တော့ဒီ COVID ရေထက်သူတို့ကဒီသူတို့ရဲ့အသက်ရှင်နေထိုင်ရေးပေါ့နော်သူတို့ရဲ့တနည်းစာကိုဘလို့စားသောက်ရမလဲဆိုတဲ့နေထိုင်မှုတွေနဲ့သူတို့ကြုံနေရတယ်နောက်အခန်းချင်းတွေတင်မှာပဲဟိုလူတွေပြစ်ကြက်ပြီးတော့နေရတယ်ဗောလေဘုံကြီးကျောက်တို့စာသင်ကျောင်းအဲ့လိုအဆောက်အဦတွေမှာဟိုလုံလောက်တဲ့နေမိတ် area မရှိဘဲနဲ့ရက်တည်နေရတာဗောအဲ့တော့ COVID ကသူတို့အတွက်ကဘာမှအရေးမကြီးဘူးသူတို့စိုးရင်လာကဒီလက်နက်ကြီးပင်နဲ့သူတို့စခန်းမှာသူတို့ရက်ရော်တွေမှာလာကြမလဲသူတို့ရက်ရော်နားမှာတိုက်ပွဲဘလို့လာဖြစ်မလဲဆိုတော့စိုးရင်မုန်းတွေကဒီ COVID ကိုထပ်ပို့ပြီးတော့စိုးရင်နေဆိုတော့လက္ခဏာမျိုးကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဆက်ဆက်ဆိုဆရာတို့ကတော့အခုဒီဒုက္ခတွေနေရပြန်နိုင်ရေးပေါ့နော်သူတို့ပြန်လည်နေရာချထားရေးသူတို့ကိုအိုးအိမ်တွေမှာပြန်ပြီးတော့ခြေဆိုင်နေဆိုင်နိုင်ရေးလုပ်နေတယ်ဆိုတော့အဲ့ဒီဆရာတို့ပထမကိုဗစ်မတိုင်ခင်တော့စီစဉ်ထားတာမှာဘလောက်အထိခရီးပေါက်နေပြီလဲဆရာ
အဲဒီပထမဒီကိုဗစ်မတိုင်ခင်တော့ကျွန်တော်တို့ ne phe so wa ne tin ro nyi nai tai bi bi ma di 18 ywa pyan bu tin ro ho si sin tha la de shi de a khu covid chit do le tin ro lou nai ne niya de shi de so ro a khu u ma tin ro pu taw ba ma so yin tin ro khu di jan ne niya cha tha yi khan de khu tin ro a khu a sin tin phit ni bi a la myo bo tin ro khu ho di covid phit bi me le tin ro lou song lou do ya de ya de naw bi ma di balatrasis fire မထိုးဖြစ်ခဲ့တော့လေဟိုပြဿနာမရှိနိုင်တဲ့နေရာတွေကိုကျွန်တော်ရွေးချယ်ပြီးမှအခုလုပ်ဖို့အဲစီစဉ်တာတော့ဟိုဒီ process ကတော့အဲ့လိုသွားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုဒုက္ခတွေတွေပြန်ပြီးတော့နေရာချထားရေးကိစ္စမှာအခုအညီဘသူတွေစီကရနေပါလဲဆရာဆမ်ဆွန
်အခုကျွန်တော်တို့လောလောဆယ်ဆော့ဒီ Nippon Foundation ကအခုညီရပါတယ
်ဟုတ်ကဲ့ Nippon Foundation အခုညီပေးတယ်ဆိုတော့အဓိကကလက်နက်ကင်ဖွဲ့စည်းဖြစ်တဲ့ KIA နောက်တစ်ခုကအဆိုရပဲတက်မတော်ပဲသူတို့စီရောဗာများကူညီပါတယ်လေအ
ဲလောလောဆယ်ဆယ်တော့သူတို့စီကတော့ကျွန်တော်တို့ဘာမှမရသေးပါဘူးဒါပေမဲ့လက်တွဲလှုပ်ဆောင်ပြီးမှဥမာအဆိုရပဲဆိုရင်ကျွန်တော်ဒီပြန်လဲနေရာချထားရေးအစီအစဉ်မှာဒီမြေပိုင်ဆိုင်မှုတို့နောက်အကြောင်းဆောက်တာတို့ကျမ်းမာရေးတို့ကြတော့အဆိုရဘက်ကနေကူညီရမှာဖြစ်ပါတယ
်ဟုတ်ကဲ့ခုတော့ကိုယ်ခိုင်ကောင်းဆိုင်ရေးဒါကတော့ဒါကချင်းနဲ့ဆန်မြောက်ဘက်ကတော့ဘီတော့ဝင်ဖြစ်စီအလင်းရောင်လေးမြင်နေရတာပေါ့နော်ဒီဒုက္ခတွေကိုကိုယ်အင်ပြန်နိုင်မှုပြန်ပြီးတော့နေထိုင်လုပ်ကင်စားတောက်နိုင်မှုအလင်းရောင်လေးမြင်နေရတဲ့အလားအလာရှိနေပြီဆိုတော့ဒါဝမ်းသာစရာပါဆိုတော့ရခိုင်ပြည်နယ်ဘက်မှာကတော့အဲ့ဒီလိုအလင်းရောင်မြင်ရဖို့နေနေတာတာတနေ့တနေ့စားဖို့တော့ဟုတ်ပဲတွေးနေရအောင်ပါဆိုတော့ခိုင်ကောင်းဆိုင်တို့အဖွဲ့အစည်းတွေဟလာကူညီထောက်ပံ့နေတာကနိုင်နိုင်နေနေရှိပါရဲ့လားလုံလုံလောက်လောက်ပေးနေနိုင်ပါရဲ့လားကိုခိုင်ကောင်းဆိုင်
ကျွန်တော်တို့အနေနဲ့ကတော့ဒီရဖက်ဖွဲ့စည်းတွေကသူတို့ပေးနိုင်တဲ့ဟိုလီမိတ်ပေါ့လေကန့်သတ်မှုတော်တော်နေပါတယ်။ဘာကြောင့်လဲဆိုတော့ဟိုမနိုင်တဲ့ဝန်ကိုထမ်းနေရတယ်လို့ပဲဖြစ်တယ်။ကျွန်တော်တို့ဒီရခိုင်မှာဆိုရင်အဓိကတော့ရဖက်ဖွဲ့စည်းတွေကပြည်တွင်းပြည်ပအလူရှင်တွေအဲကပို့ပြီးတော့အားဆိုင်ပြီးလူကြတာရှိတယ်။အဲနောက်တစ်ခုကတော့ဒီနိုင်ငံတကာအဖွဲ့ကတော့တချို့ရှိတယ်ဒါပေမဲ့အစိုးရရဲ့ကန့်သတ်ထားမှုကတော့ရောက်မလူရဘူးရဖက်ဖွဲ့စည်းတွေတောင်မှတော်မယ်ဆိုရင်သူတို့စီမှာခီးတော်လာခွင့်တွေတောက်ရမယ်ဆိုတော့ကန့်သတ်မှုတွေကလည်းဒီအလူတကယ်လိုအပ်တဲ့ဒုက္ခတွေတွေအတွက်အဟန္တာကြီးတွေဖြစ်နေတာကိုတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆက်ဆံဆိုကျွန်တော်ခုနကတော့ဆရာတို့ဒီပြန်လည်နေရခြားတိုင်းကိစ္စလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေလှုပ်ဆောင်နေတဲ့နေရာမှာဆရာအဓိကအခက်အခဲရှိတယ်ဆိုရင်ဘာများရှိလဲဆရာ
အခက်အခဲကတော့ကျွန်တော်တို့ဟောပေါ့ဒီမူလနေရာမြေနေရာကိုကျွန်တော်တို့ဒီနောက်အုပ်စုရှိတာပေါ့မိမိနေရပြန်တဲ့ဒီအုပ်စုကြတော့ပြဿနာမရှိဘူးဒါပေမဲ့အခုကျွန်တော်တို့ဒီမူလနေရာကိုမပြန်ရဲဘဲနဲ့နေရအတိတ်ရှာတဲ့နေရာမှာကျတော့ပြဿနာကတော့ကျွန်တော်မြေပိုင်ဆိုင်ရေးကိစ္စဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းချင်းဆိုတော့ကျွန်တော်ဒီသူတို့စီမှာချင်းကပ်ပြီးမှကောင်းကောင်းမွန်မွန်ပေါ့ဒီပူဇံပုံငွေပါတွေထက်ပြီးမှကျွန်တော်ဒီအစဉ်ပြောင်းတော့လုပ်ပါတယ်အဲ့ဒါဆိုတော့
ကျွန်တော်သိမရှင်းတာဆရာအချင်းချင်းဆိုတာကအဲ့ဒီမြေကဘယ်သူစီရနေဆရာတို့ကဟို
တောက်ပါကျွန်တော်တို့ဟုတ်ကဲ့ဟုတ်ပါအခုမှကျွန်တော်ပူတောက်ဦးဆိုရင်ကျွန်တော်ကချင်ပြည်မှာရှိတဲ့ကျွန်တော်ဒီဟိုကချင်တိုင်းသားမှာရှိတဲ့ဒီရဝမ်တို့ဒီစုရုစီမှာကျွန်တော်တို့ကဟိုချင်းကပြီးမှဒါကျွန်တော်ကချင်ပြည်နယ်သားအချင်းချင်းဖြစ်တဲ့တဲကြောင့်မလို့တို့ရဲ့ပိုင်ဆိုင်တဲ့ဒီမြေလွတ်မြေရိုင်းပေါ့မြေလွတ်မြေရိုင်းဆိုပေမဲ့လည်းပိုင်ဆိုင်မှုလို့ရှိလို့ရှိကြတယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကဒီအနေငယ်ရံပုံငွေတွေပေးပြီးမှအဲ့ဒါမျိုးညှိနှိုင်းယူရတဲ့ကိစ္စရှိပါ
ဟုတ်ကဲ့အဲ့ဒါကအစိုးရနဲ့မဆိုင်ဘူးပေါ့ဟလားအဲ့ဒီမြေကိစ္စ
အစိုးရကအဲ့ဒါမျိုးကျတော့သူကအတင်းအဓမ္မဒီတွားပြီးမှဟိုဖိစ်ဟောပေါ့ဒီအဓမ္မဒီပေါ့အတင်းအဓမ္မဟိုပေးပါဆိုတော့အစိုးရကတော့သူတို့မဆောင်ရပေးပါဘူး
ဟုတ်ကဲ့ဆိုတော့
ကျွန်တော်တို့ညှိနှိုင်းရပါမယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆိုင်ရခိုင်မှာကကြားတဲ့အခါကျတော့တချို့ဒုက္ခတွေတွေကတော့အစိုးရကအတိမတ်ပြုထားတဲ့ဒုက္ခတွေစခန်းပေါ့ဗျာအဲ့ဒီအထက်မှာနေလို့ရတယ်တချို့ဒုက္ခတွေတွေကကျတော့အဲ့ဒီစခန်းထဲကိုမရောက်ဘူးအဲ့ဒါကဘာကြောင့်မရောက်တာလဲအဲ့ဒီဒုက္ခတွေတွေရှိတဲ့နေရာတွေကိုရောဘာကြောင့်တရားဝင်ဒုက္ခတွေစခန်းတွေပြအတိမတ်မပြုနိုင်တာလဲ
အဓိကကဒီအစိုးရမှာတမက်ထားတဲ့နေရာကဟိုပြင်ဆင်ထားတဲ့နေရာတော်တော်နေပါတယ်ဒီကြောက်တော်မြို့နယ်မှာရှိတယ်မြောက်ဦးမြို့နယ်မှာရှိတယ်နောက်ပုံညွန်းနောက်ဘူးတီတောင်မှာပေါ့ဒါပေမဲ့သူတို့ဆောက်ထားတဲ့တကယ်ဆောက်ထားတဲ့ area ဟိုအဆောက်တွေပေါ့နော်အဲ့ဒါတွေနဲ့တကယ်ဒုက္ခတွေတွေနဲ့တွေ့မယ်ဆိုရင်ကဟိုဆရာခိုင်နှုံးစာလောက်ပဲရှိမှာပေါ့အဲ့လိုအခြေအနေမျိုးပဲဖြစ်တယ်နောက်တစ်ခုကအစိုးရရဲ့ဥပခပြုမှုပေါ့နော်အစိုးရလို့ပြောရင်ကျွန်တော်တို့ဒီပြည်နယ်အစိုးရကိုနိုင်ကလည်းဘာမှလုပ်ပတ်ခွင့်မရှိဘူးဟိုတာဝန်ခံမှုတာဝန်ယူမှုအားနေတာတွေ့တယ်ထို့နည်းအပြင်ကျွန်တော်တို့ဒီပြည်တော်စုအစိုးရကိုနိုင်ကလည်းဒီလွှတ်တော်မှာဒုက္ခတွေရေးဆွေးနွေးတဲ့အခါတိုင်းကိုညှိစံပေးရှားခြင်းခံနေရတယ်အဲ့တော့ရခိုင်မှာရှိတဲ့ဒီစစ်ဘေးဒုက္ခတွေကဒီအစိုးရရဲ့ဥပခပြုမှုကိုခံနေရတာပေါ့နော်လစ်လျူရှုတာကိုခံနေရတယ်အဲ့ဒါကြောင့်ဒီသူတို့ရဲ့နေထိုင်မှုကပိုပြီးတော့ ဟိုလုံချုံမှုမရှိဘဲနဲ့ဒီအရက်ဖတ်အဖွေးအစည်းတွေနောက်ဒေတာခံတွေနောက်လွှတ်တော်ကိုယ်စားလှယ်တချို့ရဲ့ချိုးပန်းမှုတွေရဲ့နေရာတွေနောက်ရဟန်းတန်ဃာတွေရဲ့အဆောက်တွေပေါ့လေအဲ့လိုမျိုး area တွေမှာပဲဟိုနေထိုင်ကြရတာ
ဟုတ်ကဲ့ဟိုဆိုတော့ကိုယ်ကန်ကောင်းဆန်ဟိုတလောတော့ကဒီလွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေတို့ဦးစီးပြီးတော့ရသေးတောင်ဘက်မှာဒုက္ခသက္ကံစောက်တယ်အဲ့ဒါကိုအစိုးရကလက်မခံဘူးဆိုတော့ရက်ရက်ခိုင်းနေပေါ့နော်ဆိုတော့အဲ့ဒါဘာတဘောလဲဒီလောကတရီကိုကူညီမှုစကန်းဆောက်တာပဲဘာဖြစ်လို့ရက်ခိုင်းရတာလဲ
အတီးကတော့ဒီဒါကဟိုရက်ခိုက်တဲ့ပိုက်ကတော့ဒီရက်ခိုက်ပြင်းနေအစိုးရကထုတ်ပြန်တဲ့စာပေါ့နော်အဲ့ဒီရသေးတော်မှာကတကယ်တမ်းကလည်းဒီဒုက္ခသည်တွေကဟိုတော်တော်လေးကိုများတာပေါ့ရသေးတော်မျိုးဆိုရင်ကျွန်တော်တို့ဒီဒုက္ခသည်က19,000တော့ရှိတယ်အဲ့တော့အဲ့ဒီမှာရရတဲ့အကြောင်းရင်းကတော့ဘာကြောင့်လဲတော့မသိဘူးဒါမဲ့သူတို့ပြောတာတော့ဒီဟိုမြို့နယ်အုပ်ချုပ်ရေးမှုကိုဟိုတည်င်းပို့ပါပေါ့တည်င်းပို့ပြီးမှဆောက
်
ကျွန်တော်တင်လေဒါကလည်းဟိုစာထုတ်ပေမဲ့လို့ဒီရသေးတော်မှာချိနေတဲ့ဒီပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးသန်းနိုင်နောက်ဒီလွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေတို့ရဲ့ချိုးပန်းမှုပေါ့လေနောက်ရဖတ်ပိုစတီဗာပူပေါပါဝင်မှုကြောင့်တော့အခုတည်းတော့ဟိုဆောက်လက်စပါဆောင်နေတယ်လေလက်ရှိဆောင်နေပါတယ
်စတန်ဆောင်နေတယ်ပေါ့ဟာလ
ာမှာတော့ဟန်တာမှုတော့မရှိတော့ပါဘူးဟုတ်ကဲ
့ဩဟုတ်ပြီဆိုတော့ဆက်ဆံဆိုဆက်ဆံလို့ပဲကြတဲ့အခါကျတော့ဒီနိပွန်ဖောင်ဒေးရှင်းရဲ့အကူအညီနဲ့ပဲဒီဒုက္ခသည်တွေနေရာပြန်လဲချထားဖို့လုပ်တယ်ဆိုတော့အစိုးရကတော့တိမာပေါ့နော်ဒီဒုက္ခသည်တွေနေရာပြန်
လဲချထား
ဖို့လုပ်နေတယ်ဆိုတာဒီတော့ဟလာကူဖို့တခုခုအကူအညီပေးဖို့ဒါမှမဟုတ်ညှိနှိုင်းဖို့ဘာညာအဲ့လိုမျိုးဘာမှမရှိဘူးလားအစိုးရဘက်ကအ
ဲလောလောဆယ်ဆယ်တော့သူတို့ဘက်ကအစိုးရဘက်ကတော့အဲ့ဒီသူတို့ဒီအုပ်ချုပ်ရေးရဒီအကူအညီတဲ့စိတ်ပိုင်းမှာပဲဥမာဟိုခက်ခဲမှုတွေရှိရင်ဥမာလမ်းပန်းဆက်တွေရေးမှာဟိုခက်ခဲမှုတွေရှိရင်တို့ဒါဟိုပါမစ်တွေပေးမှာပေါ့နော်အဲ့ဒါမျိုးတွေပေါ့အဲ့ဒီအုပ်ချုပ်ရေးဘက်မှာကပဲအုပ်ချုပ်ရေးဘက်ကပဲတို့ကူညီပူရှိပါတယ
်ဟုတ်ကဲ့
အဲ့ဒီ funding ဘက်မှာကျတော့ကျွန်တော်က Nippon Foundation ကဟိုကျွန်တော်တို့ဒီအသုံးပြပါဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကကချင် KIA အနေနဲ့ကရော
အဲကျွန်တော်တို့ကဒီနေရပြန်ရေးမှာနောက်ဆိုရင်အဲ့ဒီဟောပေါ့ဒီတချို့ယူရီဆိုရင် KAB မှာရှိတဲ့ယူရီလဲဟိုကလာဖို့ရှိပါတယ်ဆိုတော့ပြန်မယ်ဆိုရင်တော့ဒီယူရီမှာရှိတဲ့လူတွေက KAB control ရမှာရောဒီအစိုးရ control မှာရှိတဲ့လူအားလုံးပြန်နဲ့ပြန်ဖို့ရှိပါတယ်ဒါပေမဲ့အဲ့ဒါကတော့ကျွန်တော်လုပ်ဖို့ခက်ခဲပါအောင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာအာမခံချက်မရှိဘူ
းဟုတ်ကဲ့
အခုကျွန်တော်လုပ်တာကပြဿနာမရှိနိုင်မဲ့နေရာနဲ့ရှိခဲ့တော့လဲဟိုကျွန်တော်တို့အန်ဒီမဖြစ်မဲ့နေရာတွေကိုရွေးချယ်ပြီးရင်လုပ်ချင်းဖြစ်ပါတယ
်ဟုတ်ကဲ့ဆိုအဲ့ဒီဟာကလက်ရှိကျွန်တော်တို့ရှိနေတဲ့ဒုက္ခတွေထဲမှာအရင်အတွက်ဘလောက်လောက်အဲ့ဒီလိုပြန်ပြီးတော့အိုးအင်းအခြေဆိုင်နေထိုင်ခွင့်ရကြပါလဲ
အဲကျွန်တော်တို့အခုတော့ဒီအင်းချေ1000ကျော်ကိုကျွန်တော်တို့အရင်ဆိုပါပေါ့ဒီနေရာချတာဘူးရှိပါတယ
်အင်းချေ1000ကျော်ဆိုတော့အကြမ်းပြင်းကျွန်တော်တို့လူကြီး 5,000 ပေါ့နော
်အဲဟုတ်တယ်ဟုတ်တယ်
ကျန်တာဒါလူကြီး 5,000 ဆိုတော့ပြောရမယ်ဆိုရင်တော့စုစုပေါင်းဒုက္ခသည်အရေအတွက်ရဲ့အ ਨੇ အချင်းလို့ပဲပြောရအောင်ပါဘ
ာအ ਨੇ ချင်းပဲဟုတ်ကဲ့
ကျန်တဲ့လူတွေကဒီလိုပဲဒုက္ခသည်စခန်းထဲမှာဆက်ပြီးတော့နေကြရအောင်ပါပဲ
ဟုတ်ပါတယ်ဟုတ်ပါတယ
်နောက်တစ်ခုက
ပြီးတော့ကျွန်တော်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီဒုက္ခသည်စခန်းတွေကကလေးတွေရဲ့ပညာရေးကရောအခုကတိုက်ပွဲတွေမရှိဘူးဆိုတော့ကလေးတွေပညာရေးဘာညာရောလုပ်နေနိုင်ပါလားဆရာဆမ်ဆို
အာပညာရေးကတော့ကျွန်တော်တို့တော့ဒီမြို့ထဲမှာဟိုရောက်လာတဲ့ IDP တွေရဲ့ကလေးတွေပညာရေးကတော့ကျွန်တော်တို့ဒီကောင်းတယ်လို့ဆိုရပါမယ်ဒါပေမဲ့ဒီနယ်စပ်မှာရှိတဲ့ IDP camp ရဲ့ရှိမှရှိတဲ့ကလေးတွေပညာရေးကတော့ကျွန်တော်တို့အတွက်ဟိုအနာဂတ်အတွက်ကျွန်တော်တို့အမြင့်အမှန်ပဲဒီစိုးရင်ပူပန်မှုရှိပ
ါဟုတ်ကဲ့ဆရာဆမ်ဆိုအနေနဲ့ဆရာဆမ်ဆိုအနေနဲ့ဒီကချင်ပြည်နယ်ရှမ်းမြောက်ဒုက္ခသည်တွေအားလုံးရဲ့ရေပုံရအခြေအနေအားလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဆရာဆမ်ဆိုအတိအကဘာများပြောချင်ပါသလဲ
ကျွန်တော်ကတော့ဒီဒုက္ခသည်တွေအားလုံးကမူလနေရပ်ကိုပြန်ချင်တယ်ဆိုတော့ကျွန်တော်ဒီမူလနေရကိုပြန်ပို့ရအဓိကတော့ခုနပြောတဲ့အတိုင်းအာမခံချက်ရှိရမယ်ပေါ့ကျွန်တော်အလုံးပြောနေတဲ့ဂုံတိတ်ခါရှိစွာပြန်ရင်းနဲ့လုံခြုံစိတ်ချစွာပြန်ရင်းကတော့အဓိကဖြစ်တယ်အဲ့ဒါဖြစ်ဖို့အတွက်တကတော့ဒီကျွန်တော်တို့ဒီစစ်တပ်ရဲ့ဒီစခန်းတချို့ကိုကျွန်တော်တို့ဒီဟောပေါ့ဒီရုတ်တိမ်ပို့လဲလိုပါမယ်ဟောစစ်တပ်ဆိုတဲ့နေရာမှာနှစ်ဖက်ပေါ့နော်ဒီအစိုးရရ
ဲ့နှစ်ဖက်လက်နက်ကိုင်တပ်တွေပေါ့
ဟုတ်ပြီနောက်ပြီးမှမိုင်းတွေရှင်းလင်းပေးရမယ်နောက်ပြီးမှအာမခံချက်တစ်ခုခုပေါ့ဟိုမှာ bilateral ceasefire အဆင့်လောက်တော့လုပ်ပြီးမှအနေနဲ့ပြင်ရင်ကိုလုပ်ရင်တော့ဒါကျွန်တော်တို့ကချင်နဲ့ဆက်မြောက်မှာရှိတဲ့ဒီကျွန်တော်တို့ IDP တွေရဲ့ဟာအရေးကတော့ဟိုပြီးသွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့ကိုခိုင်ကောင်းဆန်အနေနဲ့ရောတောက်လျှောက်ဒီရ တခိုင်ပြည်ပြကဟလာဒုက္ခတွေကိုအကူအညီပေးလာတာဆိုတော့ဒီဒုက္ခတွေအရင်နဲ့ပတ်သက်ပြီးတော့ကိုကံကောင်းဆန်ဘာများအဓိကပြောချင်ပါလဲ
အဓိကတော့ကျွန်တော်တို့လက်ရှိဒီဒုက္ခတွေကဒီဂုံသိက္ခာရှိစွာနေထိုင်ဖို့ပေါ့နော်သူတို့အမိုးအကာအောက်မှာရောက်မနေသေးဘူးအဲ့တော့အမိုးအကာပေါ့လေသူတို့ရဲ့ဒီလုံခြုံတဲ့နေထိုင်တဲ့ဝန်းကျင်နောက်သူတို့ရဲ့စားဝတ်နေရေးအတွက်ပုံမှန်ထောက်ပံ့တဲ့အစိုးရကတော့၎င်းနိုင်ငံတကာအဖွဲ့အစည်းကတော့၎င်းပုံမှန်ထောက်ပံ့တဲ့ထောက်ပံ့မှုပေါ့အဲ့ဒီမှာတော့ကျမအေးဆောင်ချက်မှုပါရမယ်နောက်ပညာရေးပေါ့နော်ကလေးတွေအကြောင်းနေတဲ့ကလေးတွေရဲ့အကြောင်းနေဖို့အခွင့်အလမ်းပေါ့အဲ့လိုမျိုးထည့်သွင်းစဉ်းစားရမယ်နောက်တစ်ခုကတော့အရေးကြီးတာကတော့အင်တာနက်ပိတ်ဆို့ထားမှုပေါ့နော်ဒါကတကယ်တမ်းပြောရင်ဒီသတင်းရှက်လက်ကိုရယူမှုကိုပိတ်ပင်နေဆိုတာလူခွင့်ရရှုဖောက်မှုမြောက်တယ်ဆိုတာကိုအစိုးရအနေနဲ့လည်းသတိရှက်ဖို့လိုတယ်လို့ပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီအင်တာနက်ပိတ်ဆို့ထားတဲ့အတွက်ဒီဒုက္ခသည်တွေရဲ့လိုအပ်ချက်တွေဘာဖြစ်နေလဲသောအကူညီပေးမဲ့လူတွေကလည်းသောအကူညီပေးလို့မရဘူးပေါ့အဲ့လိုမျိုးအခြေအနေမှာဖြစ်နေတယ်အဲ့တော့ဒီသတင်းရှက်လက်ကရယူဖို့အတွက်ကဒီအင်တာနက်ကိုအမြဲဆုံးဖွံ့ဖြိုးဖို့လိုအပ်တယ်။နောက်တစ်ခုကတော့ဒီဒုက္ခသည်တွေကလည်းဒီသူ့ဒေတာကိုပြန်ရှင်ကြတယ်သူတို့ရဲ့သမွေကြောက်အတွက်ရောနောက်တစ်ခုကကျွန်တော်နိုင်ငံကညှိချမ်းရေးလမ်းကြောင်းကိုသွားနေတဲ့အခါကျတော့ဒီညှိချမ်းရေးဖြစ်စဉ်မှာအေးဟိုထစ်ထစ်ဝင်ရောပါဝင်ဖို့ဆိုအစိုးရအနေနဲ့သဘောထားကြီးစော်နဲ့သူသဖြင့်တော့အစိုးရတက်မတော်ပေါ့လေအစိုးရနဲ့တက်မတော်သဘောထားကြီးစော်နဲ့ဟိုဆွေးနွေးပွဲကိုဖိတ်ခေါ်ဖို့လိုအပ်တယ်။နောက်ဒီဒုက္ခသည်တွေအတွက်ဆိုရင်တော့အဓိကသူတို့ရဲ့ဂုံတိတ်ခါကြီးစွာနဲ့သူတို့ရဲ့မိခင်ဒေတာပေါ့လေမိမိရဲ့ရော်ကိုအမြဲဆုံးပြန်နိုင်အောင်ပေါ့မပြန်နိုင်ခင်ဆက်ကြမှာတောင်မှကျွန်တော်တို့ဒီသူတို့ရဲ့ဟိုလုံခြုံတဲ့ဂုံတိတ်ခါကြီးစွာနေထိုင်တဲ့နေရာထိုင်ခင်းတွေဖန်တီးပြီးဖို့ဟိုအရေးကြီးမယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုခိုင်ကောင်းဆန်နှူးစလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ကချင်တချင်းခရီးရဲ့ဘွေကျူအကူတာဒေါက်တာကလမ်ဆမ်ဆွန်ဝင်းလက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်တို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလည်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လီတိုင်းအစီအစဉ်နေရာမှာယာယီအစားထိုးထိုးလည်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်ကျော်ကျော်သိပါခင်ဗျာ
VOA ရဲ့ကဘာတလွားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆွမြတ်မောမှာအခုတစ်ခေါက်တော့ check သမရနိုင်ငံကိုသွားကြရအောင်ပါ COVID-19 ကြောင့်ကဘာလက်ခီးသွားလုပ်ငန်းထိခိုက်နေတဲ့ check နိုင်ငံမှာဖြီးရင်းဧည့်သည်တွေနဲ့ခီးသွားလုပ်ငန်းကိုပြန်လည်အသက်သွင်းဖို့ကြိုးစားနေကြပါတယ်အရင်နိုင်ငံကဧည့်သည်တွေအပေါ်အာရုံစိုက်တဲ့လုပ်ငန်းတွေကဖြီးရင်းဧည့်သည်တွေကိုပြောင်းလဲဆွဲဆောင်နိုင်ဖို့ဘယ်လိုလုပ်နေကြသလဲဆိုတာကိုကဘာတလွားခီးသွားအစီအစဉ်ကနေသွားလည်လာကြရအောင်ပါရှင်19ရာစုနဲ့18ရာစုခေတ် Gothic နဲ့ Baroque အနုပညာလက်ရာအစားအဥ်တွေရှိတဲ့ Czech သမ္မတနိုင်ငံဟာကမ္ဘာလက်ခီးသွွားဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့ဥရောပအလဲပိုင်းနိုင်ငံတစ်ခုဖြစ်ပါတယ်။အထူးသဖြင့်ဘီသုကလက်ရာမြောက်အစားအဥ်တွေအနုပညာလက်ရာတွေရှိတဲ့ Prague မြို့တော်စီလာကြတဲ့နိုင်ငံကခီးသွွားဧည့်သည်ကတစ်နှစ်ကို10တန်းလောက်ရှိပါတယ်။ Voldava မြစ်ဖြတ်စည်းနေတဲ့မြို့တော်ရဲ့အလှကပြင်သစ်နိုင်ငံ Paris မြို့တော်အလှနယ်တောင်ရှင်နိုင်တယ်လို့တချို့ကတင်စားကြပါတယ်။ကောင်းလာတယ်လို့နာမည်ကျော်တဲ့ check beer တွေအရသာထူလာတယ်လို့ဆိုတဲ့ coffee တွေကိုလည်းဒီကိုလာလေသူတွေမဖြစ်မနေမြည်ကြည့်အရသာခံကြည့်ကြလေရှိပါတယ်ပုံမှန်အားဖြင့်လူပြည့်နေတဲ့မြို့တော်တွေကစားတောက်ဆိုင်တွေအရက်ဘားတွေ coffee ဆိုင်တွေဟာ covid-19 ကရောဂါကြီးရဲ့ကြောင့်အခုတော့အတော်လေးလူရှင်းနေပါတယ်ကမ္ဘာလဲဧည့်သည်တွေကိုအားကိုးနေရတဲ့လုပ်ငန်းတော်တော်များများထိခိုက်နေတာမဟုတ်သူတို့လုပ်ငန်းတွေနှလန်းပြန်ထူထိုင်အောင်တခြားနည်းလမ်းတွေကိုစဉ်းစားနေကြရပါပြီcheck အစားအသောက်တွေကိုမြို့ရဲကစားတောက်ဆိုင်တွေမှာလှည့်လည်မြင်းစားနိုင်ဖို့ food tour လုပ်ထားတဲ့ခီးသွွားလုပ်ငန်းရှင်တယောက်ကတော့ပြည်ပဧည့်သည်တွေအစားပြည်ရင်းဧည့်သည်တွေပဲအာရုံပြောင်းဆိုင်နေပါတယ
် well we've lost virtually all our business
ကျွန်တော်တို့လုပ်ငန်းကနိုင်ငံခြားဧည့်သည်တွေကိုအဓိကထားဝန်ဆောင်မှုပေးတဲ့လုပ်ငန်းဆိုတော့အလုပ်အလုံးထိခိုက်သွားတာပါအခုတော့လမ်းလျှောက်ခီးကိုပြည်ပဧည့်သည်တွေအစားပြည်ရင်းဧည့်သည်တွေနဲ့ကာမိအောင်စူးစမ်းနေရပါတယ်ပရက်မြို့တော်ရဲ့ခီးသွွားလုပ်ငန်းကိုတခြားမြို့ကဧည့်သည်တွေနဲ့ပြန်ပြီးတော့လဲပတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာလူတွေအခုပြောနေကြပါတယ်။တခြားဒေသကလူတွေဒီကိုလာကြအောင်ကျွန်တော်တို့ရဲ့လုပ်ငန်းပုံစံကိုလည်းနည်းနည်းပြင်ဆင်ထားရပါတယ်။ပရက်မြို့မှာနေကြသူတွေကိုလည်းနိုင်ငံတဲကအစားအသောက်ကောင်းတွေထွက်တဲ့ဝိုင်းကောင်းကောင်းထွက်တဲ့တခြားဒေသတွေစီကိုသွားလဲကြအောင်ကျွန်တော်တို့အာယုံဆိုင်လှုပ်သွားမှာပါ။
နိုင်ငံသားဧည့်သည်တွေမလာတော့ချိန်မှာထိခိုက်နေတဲ့စားအသောက်ဆိုင်လုပ်ငန်းတွေကလည်းပြည်ရင်းကဧည့်သည်တွေအကြိုက်ပြောင်းဖို့စူးစမ်းနေကြပါတယ်။
Naše restaurace byla závislá na turistech od 20-70%.
ကျမတို့စားသောက်ဆိုင်အယောင်30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိကကမ္ဘာလက်ခီးသည်တွေကိုအားထားနေရတာပါ။
ဒါကြောင့်အခုတော့လုပ်ငန်းပုံစံကိုလိုအပ်ချက်အတိုင်းပြောင်းလဲနေရပါတယ်
သူတို့ရဲ့နာမည်ကြီး MBN Day စားတောက်ဆိုင်လုပ်ငန်းအုပ်စုကြီးပိုင်းစားတောက်ဆိုင်26ခုတွေကမစ်ရှလန်ကျယ်ပွင့်ရထားတဲ့ဆိုင်မှာကိုဗစ်မဖြစ်ခင်တယောက်ကိုဟေးမယ်10မျိုးမြည်နိုင်တဲ့ menu အတွက်ဒေါ်လာ130လောက်ပေးရတာပါအခုတော့ဟေးအမယ်3မျိုးစာဒေါ်လာ30လောက် menu ကိုပြောင်းထားတယ်လို့ဟေးအမယ်ဖန်တီးမှုပိုင်းတာဝန်ယူထားတဲ့စဖို့မှုကြီးကပြောပြပါဗျာတ
ချစ်အမည်ကြီးစမစနာဇမီကြီးစမစနာချစ်ကိုကလန်တော
အခုဆိုရင်ချက်လူမျိုးဧည့်သည်တွေကိုအဓိကဆွဲဆောင်နိုင်ဖို့ဆိုင်မှာရောင်းတဲ့အစားအသောက်တွေကိုပြင်ဆင်ပြီးတော့ menu ထုတ်ထားပါတယ်။ကျမတို့ရဲ့တချို့ဆိုင်တွေမှာဆိုရင်ဈေးတွေကိုလည်းသူတို့အတွက်အထူးလျှော့ပေးထားပါတယ်။ online ဝန်ဆောင်မှုဘိုင်းကိုလည်းအခုပို့ပြီးတော့အယုံဆိုင်လှုပ်ဆောင်နေပါတယ်
။ပြည်တွင်းဧည့်သည်တွေကကိုယ်နိုင်ငံထဲမှာကမ္ဘာလှည့်ဧည့်သည်တွေလောက်မတုံးကြတာမို့ပြည်တွင်းဧည့်သည်တွေပိုလာအောင်ဆွဲဆောင်တဲ့နေရာမှာဈေးနှုန်းတွေကိုပြင်ဆင်တတ်မှတ်တာကလည်းအရေးကြီးပုံရပါတယ်
။ Every change something like 80% down.
အလုံးပြောင်းလဲသွားတာတော့သိကြပါရဲ့ဈေးတွေဆို80ရာခိုင်နှုန်းလောက်ကျသွားတာပါဥပမာအရင်က150ခရောင်းပေးရတဲ့ပြည်ဟာကအခုဆို50 60လောက်ပဲဈေးရှိပါတော့တယ
်အခုလိုဆိုင်တွေမှာဈေးတွေလျှော့ပြီးလာစားသူတွေများများပိုလာအောင်စ조사နေကြတာကြောင့်ရောအရင်လိုကဘာလဲဧည့်သည်တွေမများတာကြောင့်မှဒေသခံတွေကတော့သဘောကျနေကြပါတယ
်ကျွန်တော်တို့တွေ့ဈေးပူပြီးရတာကပြဿနာမဟုတ်ပါဘူးနိုင်ငံဆောင်ကလာကြတဲ့ခီးသွားဧည့်သည်တွေကြာတွာလာစားတောက်ရမှာကတကယ်ပြဿနာပ
ါအရင်လိုနိုင်ငံဆောင်ကဧည့်သည်တွေကြာတိုးဝှေ့သွားနေရတာမျိုးမဟုတ်ပဲအေးအေးဆေးဆေးပတ်ဝန်းကျင်အရသာခံစားနိုင်ကြတာကိုဒေသခံတွေသဘောကျနေတာပါကမ္ဘာလှည့်ခီးသွားလုပ်ငန်းကနေဝင်ငွေ60ရာခိုင်နှုန်းလောက်ရနေတဲ့ Prague Mural တွေကလုပ်ငန်းတွေကတော့နေရာတည်ခီးသွားကာလမှာဒီဝင်ငွေကိုဖြည့်နိုင်ဖို့အကျိုးစားနေကြပါတယ်နိုင်ငံရဲ့ဝင်ငွေ300ခိုင်နှုန်းလောက်ကိုရှာပေးနေတဲ့ဒီလုပ်ငန်းကြီးကိုကြားကန်ပေးနိုင်ဖို့အစိုးရခီးသွားလုပ်ငန်းကလည်းအမေရိကန်ဒေါ်လာ15သန်းလောက်အကုန်ခံပြီးပြည်တွင်းနဲ့အိန္ဒိယနိုင်ငံတွေကဧည့်သည်တွေကိုကြော်ညာဖိတ်ခေါ်နေပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
現在加西西尼古 Democratic မြန်မာအတန် DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါ ರೀ DVV ရုပ်တံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါ ರೀ ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါအမေရိကန်နိုင်ငံတဝန်လမ်းမရေပေါ်ထွက်ဆန္ဒပြမှုတွေဆက်ပြီးပေါ်ပေါက်နေချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရဲတပ်ဖွဲ့အတွင်းပြုပြင်ပြောင်းလဲလုပ်ငန်းတချို့ကိုချပြတ်ထားတဲ့သမ္မတအမိန့်ကိုအင်္ဂါနေ့မှာလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ရန်စွေးမှုကင်းရှော့ချရေးနဲ့ရဲတွေရဲ့အဆင့်တန်းမြင့်တင်ရေးဟာရည်ရွယ်ချက်ချင်းဆန့်ကျင်မှုမရှိဘူးလို့လူမှုတိုင်းဝမ်တွင်လုံခြုံစိတ်ချရေးအတွက်စိတ်ချတဲ့ရဲလုပ်ငန်းလို့ခေါင်းစဉ်တက်ထားတဲ့အမိန့်စာကိုလက်မှတ်ရေးထိုးမထုတ်ပြန်ခင်မှာသမ္မတထရမ့်ကပြောပါတယ်။အမေရိကန်နဲ့တရုတ်တို့ကြားအငင်းပွားမှုတွေအများပြားရှိနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာတရုတ်ကွန်မြူနစ်ပါတီနိုင်ငံခြားရေးရာအကြီးအကဲရန်ကြီးချီနဲ့ဗုဒ္ဓဖူးနေမှာတကပိတ်ဆင်းရဲဝဲလုပ်ဖို့ဟဝိုင်ကိုခီးထွက်ခွာသွားပါပြီ။အင်္ဂါနေ့စတင်တဲ့ဒီခေတ်စဉ်မှာဝန်ကြီးပွန်ပီယိုနဲ့အတူသူ့လက်ထောက်စတီဗင်ဘီဂင်ပါလိုက်ပါသွားပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ရဲ့ခလီးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာ2020အစည်းအဝေးခန်းစာမှာမြန်မာစစ်တပ်ကိုကလေးစစ်သားစုဆောင်းမှုလုပ်တဲ့လက်နက်ကိုင်တပ်ဖွဲ့ဆင်းကနေဖယ်ရှားလိုက်ပြီးဖြစ်ပါတယ်။ကလေးစစ်သားစုဆောင်းမှုတိတိသားသားညှော့နေသွားတယ်လို့အရေးယူပစ်ပေးမှုတွေဆက်လုပ်နေပြီးကလေးစစ်သားစုဆောင်းမှုနဲ့ပတ်သက်တဲ့ဖြစ်ရပ်တွေကိုအခြေခံပြီးအစင်ခံမှုသဘောတူညီတာကြောင့်အခုလိုဆင်းလဲကဖယ်ရှားလိုက်တာပါဒါပေမဲ့လူခွင့်ရင်ချိုးဖောက်တာကြောင့်တမတော်ကြီးတဲ့နဲ့နေကြားဆောင်တက်တဲ့ပူးတွဲထားတဲ့တက်တွေကိုဆက်လက်ထည့်သွင်းထားပါတယ်ဈေးသက်သာပြီးလွယ်လွယ်ကူကူရနိုင်တဲ့ steroid ဈေးတစ်မျိုးဖြစ်တဲ့ဒိုက်ဆန်မက်သဆုံးလို့ခေါ်တဲ့အဆင့်ရောင်ယောဂါနဲ့တခြားယောဂါတွေကုသရမှာအသုံးပြုတဲ့ဈေးဟာCOVID-19 ကြောင့်ယောဂဝေဒနာပြင်းပြင်းထန်ထန်ခံစားနေရသူတွေကိုကုသပေးနိုင်တယ်လို့ Britain သုတေသနပညာရှင်တွေကအင်္ဂါနေ့မှာပြောပါတယ်။ကို COVID-19 အရေးပေါ်လူနာတွေအသက်ရှူဆက်တက်ထားသူတွေနဲ့အောက်ဆီဂျင်ပေးထားသူတွေကိုဒီဆေးနဲ့ကုသရမှာတိုးတက်အောင်မြင်မှုရှိတယ်လို့ပြောပါတယ်။ဗိုလ်တခုနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကုကြမ်းပါကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျွန်မချင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.